Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်မေလ14ရက်တနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့40 48နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီမနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာမနက်ခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ FAN အကြီးအကဲတစ်ကိုမကြခင်ရွေးချယ်နိုင်လိမ့်မယ်လို့သမ္မတထွန်းကပြောပါတယ်မြောက်ကိုရီးယားကပက်တင်းတပ်ဒုံးကျည်တစ်ခုကိုစမ်းသပ်ပစ်လွတ်လိုက်ပါတယ် EU စာနာမှုအကူအညီပေးရေးမဟာမင်းကြီးဟာရခိုင်ပြည်နယ်မှာရောက်ရှိနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့တူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံအတွင်းတရုတ်တို့ရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို
့နှစ်ပတ်လောက်ကပဲကျွန်တော်မတည်ကျုံကိုရောက်ပြီးပြန်လာတယ်။အဲ့မှာရေနံတင်တင်းမောကြီးတွေကပ်ပြီးတော့ရေနံတွေကိုပြပါအဲ့မှာတန်ကြီး12ခုကိုဖြဲ့ပြီးတော့ရုပ်ပြီးပဲပို့နေပါပြီ။ဒါပေမဲ့အဲ့ဒီကကျေးရော်တွေရဲ့လူမှုဖွံ့ဖြိုးရေး
ညဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောပြောသွားတာဖြစ်ပါတယ်။ပြည်စုံကိုနောက်ပိုင်းမှာကြားကြရပါမယ်။ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့အင်္ဂလိပ်စာသင်ခန်းစာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးပါမယ်ရှင်။
FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုအကြီးအကဲအသစ်အမည်ကိုအစောဆုံးရှေ့သတင်းပတ်အတွင်းမှာသိရှိနိုင်မယ်လို့သမ္မတဒေါ်နယ်ထရန့်ကစနေနေ့မှာပြောကြားလိုက်ပါတယ်။ FBI အကြီးအကဲအသစ်ဘသူဖြစ်မယ်ဆိုတာကိုသူ့အနေနဲ့ဆုံးဖြတ်ချက်အမြန်ချနိုင်လိမ့်မယ်လို့ Virginia ပြည်နယ် Lynchburg မြို့မှာရှိတဲ့ Liberty Tech တို့ရဲ့ပွင့်လင်းသမင်အခမ်းအနားမှာမင်းကွန်းပြောကြားဖို့အသွား Air Force One လေယာဉ်ပေါ်မှာသမ္မတထရန့်ကသတင်းတော်တွေကိုပြောပါတယ်။ FBI အကြီးအကဲ James Comey ကိုအငင်းပွားဝေရာယာရုကဖယ်ရှားပြီး၄ရက်အကြာမှာသမ္မတထရန့်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ကိုမီကိုယာရုကဖယ်ရှားလိုက်တဲ့အပေါ် Washington DC မြို့မှာအခုချိန်ထိပြောဆိုဆွေးနွေးနေကြဆဲဖြစ်ပါတယ်။သမ္မတထရန့်ရဲ့ပထမဆုံးနိုင်ငံခီးစဉ်ဖြစ်တဲ့အရှေ့အလယ်ပိုင်းနဲ့ဥရောပတိုက်တို့ကိုထွက်ခွာမဲ့တောက်ကြနေမှာအစ်စ်ရွေးချယ်မဲ့သူရဲ့အမည်ကိုကြေညာနိုင်မလားလို့သတင်းတောက်တွေကမေးတဲ့အခါမှာတော့အဲ့ဒီနေ့မှာကြေညာနိုင်ဖို့ဖြစ်နိုင်ကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။အစိုးရရှိနေတဲ့ရဲတပ်ဖွဲ့ဝင်တွေနဲ့လွတ်တော်အမတ်တွေအပါအဝင်လူပေါင်းတရာစင်နီးပါးကို FBI အကြီးအကဲရာထူးအတွက်သမ္မတထရန့်ကထည့်သွင်းစဉ်းစားနေတာဖြစ်ပါတယ်။အဲ့ဒီထက်ကအနည်းဆုံး၅ဦးကိုနိုင်ငံတော်ရှေ့နေချုပ် Jeff Sessions နဲ့လက်ထောက်ရှေ့နေချုပ် Rod Rosenstein တို့ကစနေနေ့မှာလူတွေ့မြင်းမြတ်မှုစီစဉ်ထားပါတယ်။သမ္မတ George W. Bush လက်ထက်ကတရားရေးဌာနမှာအရာရှိအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Alice Fisher ဟာလည်းစနေနေ့မှာလူတွေ့မြင်းမြတ်မှုစီစဉ်ထားတဲ့အထဲပါဝင်ပါတယ
်။သမ္မတ Donald Trump ရဲ့ကမ္ဘာစီးပွားရေးဆိုင်ရာချင်းကပ်လှုပ်ဆောင်မှုဟာစစ်မှုထိပ်သီးနိုင်ငံကြီးတွေအတွက်ပိုးပြီးအဆင်ပြေစေမယ်လို့ယုံကြည်ကြောင်း American ဘဏ္ဍာရေးဝန်ကြီး Stephen Mnuchin ကအီတလီနိုင်ငံဘာရီမြို့မှာကျင်းပတဲ့စစ်မှုထိပ်သီးခုနှစ်နိုင်ငံ G7 ညီလာခံမှာကမ္ဘာဗန္ဒိုင်းကောင်းဆောင်တွေနဲ့တွေ့ဆုံပြီးပြောကြလိုက်ပါတယ်။တောက်ကြနေ့မှာစတင်ကျင်းပတဲ့ G7 အဖွဲ့ဝင်တွေရဲ့နှစ်ရက်ကြာထိပ်သီးအစည်းအဝေးအပြီးမှာဝန်ကြီးမနူချီကဒီအစည်းအဝေးရောက်လာသူတွေဟာစနေနေ့မှာပိုးပြီးတက်တောင်တက်တာရှိလာတာတွေ့ရပြီးအခုဆိုရင်သမ္မတထရန့်ရဲ့စီးပွားရေးဆိုင်ရာသတင်းစကားတွေကိုနားထောင်ဖို့သူနဲ့အချိန်ယူပြီးတွေ့ဆုံကြတယ်လို့ပြောပါတယ်။တကယ်လို့ကိုကျိုးစီးပွားကာကွယ်မူဝါဒကိုပြန်ပြီးအသက်သွင်းမယ်ဆိုရင်ဗန်းစနစ်ပြုပြင်ရတဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာလိုကိစ္စရပ်မျိုးတွေနဲ့ကမ္ဘာတဝန်းစီးပွားရေးကျဆင်းတဲ့ဒဏ်ကိုခံရမှာစိုးရိမ်နေကြတဲ့ G7 နိုင်ငံတွေကအမေရိကန်သမ္မတရဲ့စီးပွားရေးဆိုင်ရာအစီအစဉ်တွေကိုတည်ဖို့အတွက်စ조사လာကြတာဖြစ်ပါတယ်။အမေရိကန်ရဲ့စီးပွားရေးဆိုင်ရာဥတီမှုပြောင်းလဲလာတာနဲ့ပတ်သက်ပြီးအစည်းအဝေးမှာအထူးသဖြင့်ဝန်ကြီးကကုန်သွယ်ရေးလွတ်လပ်ခွင့်ဒါမှမဟုတ်မျှတမှုမရှိဘူးလို့တတ်မှတ်ရင်အမေရိကန်ပြည်ထောင်စုအနေနဲ့ကိုကျိုးစီးပွားကာကွယ်မူဝါဒကိုကျင့်သုံးခွင့်ရှိတယ်လို့ပြောကြပြီးဂျပန်နဲ့ဥရောပနိုင်ငံတွေကကိုယ်စားလှယ်ရဲ့စိုးရိမ်မှုတွေရှိလာတာဖြစ်ပါတယ်။ပြည်သက်ဗန္ဒိုင်းဝန်ကြီးမီရှယ်ဆပ်ပန်ကတော့အမေရိကန်အစိုးရအဖွဲ့အစည်းနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်တဲ့တူညီတဲ့စိတ်ဓာတ်ဆက်ထားဖို့လုံးဝလိုအပ်တယ်ဆိုတာကိုဂျန်ဖွဲ့ဝင်6နိုင်ငံကပုံမှန်နည်းနည်းနဲ့တချို့ဆိုတိုက်ရိုက်ပြောကြတယ်လို့ဆိုပါတယ်။ဂျပန်ဗန္ဒိုင်းဝန်ကြီးတာရိုအာဆိုကလည်းလွတ်လပ်တဲ့ကုန်သွယ်မှုဟာစီးပွားရေးပိုကောင်းလာစေတာမို့ဒါကိုမပစ်ပယ်သင့်ပါဘူးလို့ပြောပါတယ်
။မြောက်ကိုရီးယားနိုင်ငံကပက်ထင်းတပ်ဒုံးကျည်တစ်ခုကိုတန်ပြီအနောက်ဖက်ကမ်းခြေအနီးကနေတနင်္ဂနွေနေ့မှာစမ်းသပ်ပစ်လုခဲ့ကြအောင်တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဘလို့ဒုံးကျည်အမျိုးအစားမျိုးဖြစ်တယ်ဆိုတာကိုရုတ်တရက်မသိရသေးကြောင်းကိုရီးယားစစ်ဖက်အရာရှိတွေကရိုက်တာသတင်းဌာနကိုတယ်လီဖုန်းကတဆင့်အစောပိုင်းမှာပြောကြားခဲ့ပေမဲ့မြောက်ကိုရီးယားအခြေစပ်ယုံဟပ်သတင်းဌာနကတော့အခုပြစ်လွတ်လိုက်တဲ့ဒုံးကျည်ဟာပက်ထင်းတပ်ဒုံးကျည်ဖြစ်တယ်လို့အတည်ပြုပြောဆိုပါရတယ်။မြို့တော်ပျောင်ရန်ရဲ့အနောက်မြောက်ဖက် Kusong de Dagani, di donji go, pillu like Dalu Subare, Dinia Hamia Goriaga, Talapi donji, Tisoni, Relo, Yusare, Yingale Talapi donji, de Santa Pilu Kere, Dita Pipare, a cupillo Muhammia Goriaga, Lungere, Trena Palauga, donji, Pilu B, Minneba and Duma, Piacha, Toka Bidano, Promazonji, Santa Pilu Chinle Pipare, Miakuria, a cupetinda donji, Santa Pilu Muha, Guratamagaya, Sumpiacheco, Chupoya, Jabi, Diloya Apo, Japan and Anine, a Pientan Kangwajang, Japan Suya, Wunji. Wunji Apwe Wunjo Yoshihida Sugaga Tening on the name of Jobare, Japan, Wunjijo Shinzo Abigale, Aladu Kangwa Chow, Trend out Digo, Pyojagabare.
American Tamara Donald Trump has sending him a Virginia Pin a Lynchburg Mashire, Liberty Tech though Buenin the Pan to Parmazo, Mengum Pyojagabare, Detect the American Cheese on Korean, John John Pippi, John Ojiha Tamara Trump was Sazon Talk and Gadu Pippare, In Anima Pironsu, Sonsani Bureau, FBI, and Jamu James Gomigo, Yarugani, Pyojagging a Sabi, a coup Parmazo, Pippareta Lema, Tamarago Piantuila Rabba. Mr. Gomi had been in Hitamra, Jacob Wakan, Adren, Trummy, Messamun, Russia, Suaruja, Senem, Hushimishi, Russia, a Kankanago, Sumsan Sassini, to Pippari, Liberty Tekadoga, Puyadu, Township Town Journal, to Buenin the Pima, Pawan, Queen Yara, to Alomami of John, Tamara Trump got sending a person radio Menguma, Tetno Piojavari, Liberty John G. Jerry Fowler, Junior Ha, even Gilly Crean, she said, Look at me, Jagan, don't look at Mego. Mr. Trump yang untuk kuni pegel tetap lusa tu kalau tu nama si TV dia hoax ayat tata uba macam yang aku kangen le piu tu dia tengah sedang ya taman lulu tungsek ko jangan nunggu tamra Trump ya jadi ada tamra tawan cangsam ko tukan ni cuma even kiri kiri lebong tebong laga tukan pegel apa pare.
ဗီအမေရိကန်တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9.5 လိုင်းဒိုမီတာ၄၀ kHz 4.5 တုံးတုံညလိုင်းဒိုမီတာ၄၀ရှစ် kHz
6.8ရှင်ကနေဒုတိယနာရီဝတ်မှာလိုင်းလက်မီတာ100ကိုယ်ဆယ် kHz 5.5 EU Uyopa Tamagaye, Sanamu Ukunyi Beyene Pribeka Pishin Sanyamahamini, Christo Stylia Nitsa, Nyama Asoya Tawan Shidurine Dwesongbi, Sanamu Ukunyi Bey Sanyam, Nyebin Echinirigo Lila Bodwe, Nyama Nengama, Mela Saniye Nigane, Saliye Niti Leba Yaushinibane, Stylia Nitsa, Yakambine Edwenga Sanamu Lu Anire Echinirigo Kurain Lila Naimbo Odwe, Sidwe Myogu, Sinene Naumenga Yaushila Dawan, Bine Asoya Yaushidiga Pyobare, Mahamini Anine, EU yet Sanamu Kunyi Pi Sanya Simanganigo Tinengu Nima Toya Lila Mapare, EU Nanganja Muara Yia Chike, Federica Mugarinine, Nangano Damigo Gampoko, Don San Sujiro Bawin, Mr. Stylia Nitsro, Mila Sanyanima Twisson Bidden out, EU Mahamini to Unine, Yakampin and Yobango, Parmazon, Jane Toya put the board to Jimu Yashikara Pipare, Mila Sanyaniga, Yamanangango Yalare, Mahamini Stylia Nitsa, Yamanangango EU got Sanamu Kunyi Titit. Tapi a jang leh jinya ke barai. EU ni ni zaman yang aku mimin tak jang. Tak jang leh zaman yang aduh sanamu kunyit ni pe andi ye syocha isan ya kunyit itu euro sanatan kunyit pebu season tak jang. Aku pe me kunyit itu dekat ni bedok ka insan ni aduh itu. Atek ni nama lengan ni. Tapi bawa pe andi ye dekau insan ye itu. Atau aku piu ma pi jang. Mahamini stylian ni sikap piu barai. Aku Payment EU ye a kuny de dega, Yuru Kodangoro, Yakan Shane, Kachin Pine, the Twin Pripaka Pine, the Dari Machine, Lumu Taiwane, to Sanamu Kuny, Daya Pitoma Pipane, Jane, Yuru Tongangoro, the Baba B and the Dan Shocha Ye Lunganima, a Tongbutoma Pipare, EU got a coup, Yamanango Pine, a Pede a kuny de deha, down there she down Asha de Tatu, EU got Pebu Shire, Yuru Nasakona Danega to take the data lepipare. Mahamini Stalia Nita, Yakampinego Kim Sakin, Nebiroma Pironzo Wunji in a twist on
Pakistan now my payment type worry jang owing shape young kitchen, Pashtu Lumusu, Tamo Miazo, ha. Dilan now my Muslim Dre, Ramadan Ubodla, Matanke, Ma, Nia Yin Pianuya, on low people dress, so I go down so jabari. The binders I go by Ocho Queen Yatari, Melbain, Waziris Tanki, Dandy, Diba K, Yoga, Dinda, Midazu, Natal Lia Laha, a chicken loa chedrim abuse on a Yai Sakanima, Nitania Rapsipari, Lumusu in Nitan, Dida Rima, Pakistan Sitaka, Natal Salikunika, Sabi, Situja Pori, Chimon. စစ်စင်ရေးတွေကနေလူပေါင်းတသန်းကျော်အိုးအိမ်ရွှေ့ပြောင်းခဲ့ရတာဖြစ်ပါတယ်။မြောက်ပိုင်းဝါဇီရစ်စတန်ဒေသကအခုချိန်ထိနိုင်ငံတကာအကြမ်းဖက်ဖွဲ့တွေရဲ့အချက်အချဒေသဖြစ်နေတယ်လို့မကြသေးခင်ကပဲအမေရိကန်တပ်မှုတွေကနေအပြစ်တွေဝေဖန်ခဲ့တာပါ။အဲ့ဒီဒေသဟာတာလီဘန်တွေနဲ့အာဖဂန်နစ္စတန်နိုင်ငံမှာပုံကောင်မှုတွေလုပ်နေတယ်။ဟာကန်နီကွန်ရက်နဲ့ဆက်နွှဲနေတဲ့စစ်သွေးကြော်တွေရဲ့လေ့ကျင့်ရစခန်းတစ်ခုဖြစ်နေနှစ်ပေါင်းများစွာရှိနေခဲ့တာပါ။ပါကစ္စတန်အာဏာပိုင်တွေကတော့အကြမ်းဖက်နှိမ်နှင်းတဲ့စစ်တပ်ဆစ်စင်ရေးတွေမပြတ်လှုပ်ဆောင်နေတာမို့ဒီနယ်စပ်ဒေသအများစုဟာလုံခြုံမှုရှိလာနေပြီဖြစ်ပြီးဒေသခံတွေကိုနေအိမ်ပြန်ခွင့်တဖြည်းဖြည်းချထားပေးမှဖြစ်ကြောင်းပြောကြားပါတယ်။ကုလသမဂ္ဂအခမ်းအနားရဲ့ဥယျာဉ်ရွှေ့ပြောင်းရတဲ့မိသားစုပေါင်းက9000ခွဲလောက်ရှိနေတာပါ။အများစုကအင်းနီချင်းအာဖဂန်နစ္စတန်နိုင်ငံထဲကခို့စ်ခဲမှာခိုလုံကြပြီးပါကစ္စတန်နိုင်ငံထဲမှာပဲအနီးအနားမြို့ရွာတွေမှာထွက်ပြေးခိုလုံကြသူလည်းအများအပြားရှိနေပါတယ်။
ပြင်းထန်နိုင်ငံမှာရှစ်လအတွင်းကျင်းပဖို့ရှိတဲ့လွတ်တော်ရွက်ောက်ပွဲတွေမှာတစ်ချိန်က Bull Fighter လို့ခေါ်တဲ့နွားရိုင်းကစားတဲ့နွားရိုင်းနဲ့ကစားပြီးတပ်ပြခဲ့သူအမျိုးသမီး Video Games လုပ်ငန်းပိုင်ရှင်တထေးကြီးတင်ချပညာထူးချွန်ထက်မြက်သူတို့ဟာပါတီအတွက်အနိုင်ရရှိရေးအတွက်ဆောင်ရွက်ပေးနိုင်မယ့်အမှတ်လောင်းနေဖြစ်တယ်လို့သမရအဖြစ်ရွက်ောက်တင်မြှောက်ခံထားရတဲ့ Emmanuel Macron ကမျှော်လင့်နေပါတယ်။စီးပွားရေးလုပ်ငန်းတွေကိုလိုလားသူဖြစ်တဲ့အပြင် EU နဲ့ပူးပေါင်းရေးကိုလိုလားတဲ့အလဲအလဝါဒီ Macron ဟာပြင်သစ်နိုင်ငံမှာအပြောင်းအလဲတွေပေါ်ဆောင်ပေးမယ်စီးပွားရေးတွတ်တက်အောင်လှုပ်ဆောင်ပေးမယ်ဆိုတဲ့ကတိတွေနဲ့ရွက်ောက်ပွဲမှာအနိုင်ရခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူလှုပ်ဆောင်လိုတဲ့ပြင်ပြောင်းလဲမှုတွေအောင်မြင်ရေးအတွက်လွတ်တော်မှာအမှတ်နေရအများစုအနိုင်ရဖို့လိုအပ်ပါတယ်။မိသောပင်ဖြစ်စေကမူသူဟာပထမဆုံးအနေနဲ့ကတော့ပါတီမရှိတဲ့သမ္မတတအူဖြစ်လာမှာပါ။သူစတင်တည်ထောင်ခဲ့တဲ့ Emerge ရှစ်တို့လို့အမည်ရတဲ့လှုပ်ရှားမှုကတော့သမ္မတရွက်ောက်ပွဲမှာအနိုင်ရရေးတက်တဲ့အတွက်ရည်ရွယ်ပြီးဖွဲ့စည်းခဲ့တာဖြစ်ပါတယ်အဲ့ဒီရည်မှန်းချက်အခုချိန်မှာပြည့်ဝသွားပြီဖြစ်တဲ့အတွက်သမယုကြနိုင်ငံရေးပါတီတွေကိုအနိုင်ရရေးအတွက်သူ့ရဲ့လှုပ်ရှားမှုကြီးကိုနိုင်ငံရေးပါတီအဖြစ်ပြောင်းလဲပြည့်ရတော့မှာဖြစ်ပါတယ
် Rhode Island ပြည်နယ် YMCA အသင်းကမိခင်သူကိုသူတို့အဆောက်အဦတဲ့လွတ်လွတ်လပ်လပ်ကလေးနှုတ်တိုင်ခွင့်မပြုတဲ့အတွက်မိခင်က YMCA အသင်းကိုတရားစွဲခဲ့ပါတယ်မိခင်ဖြစ်သူ Elizabeth Gordon ကိုစား American Civil Liberties တမကက Ocean Community YMCA ကိုတရားစွဲပေးခဲ့ပါတာဖြစ်ပါတယ်ကလေးသုံးယောက်မိခင်ဟာဒီ YMCA အသင်းမှာအချိန်ပိုင်းအလုပ်သမားတစ်ဦးဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုကိုစောဝင်လိုက်တဲ့ဒေါခင်မြတ်သက်တို့ပြောပြပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာဝင်ရောက်နားဆင်နိုင်တယ်လို့ VOA ရဲ့ website စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံတွင်းတရုတ်တို့ရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုနဲ့အရင်စပါမယ်ရှင်ပေကျင်းမြို့တော်မှာကျင်းပမဲ့ Belt and Road Forum ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တရုတ်နိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလန်မှာလို့တင်စားခေါ်ကြတဲ့ကမ္ဘာလမ်းမကြီးကနေကုန်းသွယ်မှုလမ်းကြောင်းတွေပွင့်လာနိုင်တဲ့အမျှမြန်မာနိုင်ငံလိုဒေသတွင်းနိုင်ငံတွေမှာလည်းစီးပွားရေးအဆက်ဆက်တွေပိုများလာလိမ့်မယ်လို့မျှော်လင့်ထားကြတာပါ။တစ်ချိန်တည်းမှာပဲစီးပွားရေးနဲ့ကုန်သွယ်မှုတွေမှာတစ်ဖက်သက်မဖြစ်အောင်မြန်မာနိုင်ငံလိုနိုင်ငံမျိုးမှာကြိုတင်ပြင်ဆင်ဖို့လိုမယ်လို့လည်းထောက်ပြနေကြပါတယ်။အပြည့်အစုံကိုတော့မဆုမွန်ကတင်ပြထားပါတယ်ရှင်။
တရုတ်သမ္မတရှီကျင်းပင်ရဲ့ဖိတ်ကြားချက်နဲ့ဘေကျင်းမြို့တော်မှာကျင်းပမဲ့ Belt and Road Forum တက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ဟာမြန်မာကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့ဘေကျင်းမြို့တော်ကိုရောက်ရှိသွားပြီးဖြစ်ပါတယ်။စောက်လုပ်ရေးပို့ဆောင်ရေးနဲ့ဆက်သွယ်ရေးစီးပွားရေးနဲ့ကုသရေးဝယ်ရေးစတဲ့ဝန်ကြီးဌာနတွေကတာဝန်ရှိသူတွေပါလိုက်ပါသွားတဲ့ဒီခီးစင်မှာတော့နှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးပြမယ်လို့မျှော်လင့်ရပါတယ်။အထူးသဖြင့်ကတော့တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလန်မကြီးလို့ခေါ်တဲ့ကမ္ဘာလမ်းမကြီးစီမံကိန်းမှာပထဝီဝင်အနေထားရအဓိကခန်းကဏ္ဍကပါဝင်နေတဲ့မြန်မာနိုင်ငံအနေနဲ့စီးပွားရေးအရာရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့အဆက်အစံတွေလည်းပိုများနိုင်ကြလေရှိပါတယ်။ဒါပေမဲ့လည်းဒီလိုအဆက်အစံတွေများလာတာနဲ့အမျှကမ္ဘာမှာဒုတိယစီးပွားရေးအင်အားကြီးဖြစ်တဲ့တရုတ်နိုင်ငံအနေနဲ့တစ်ဖက်သက်မဖြစ်အောင်ကြိုတင်ပြင်ဆင်ထားဖို့လိုမယ်လို့လည်းမြန်မာရေးလှုပ်ရှားသူတွေကထောက်ပြနေကြပါတယ်။အခုဆိုရင်တရုတ်ဘက်ကစီမံကိန်းချဆောင်ရွက်နေတဲ့ရခိုင်ပြည်နယ်ဘက်ကမရေးကျွန်းနဲ့ကြောက်ဖြူရေနက်ကွင်းစီမံကိန်းတွေနဲ့ပတ်သက်လို့ဒေသခံတွေကြားမကျေနပ်မှုတွေလည်းပေါ်ပေါက်နေတာပါဒီအတွက်လည်းဒေသခံပြည်သူအကျိုးစီးပွားကိုအကာအကွယ်ပေးတဲ့စီမံကိန်းမျိုးဖြစ်ဖို့အစိုးရအနေနဲ့အာရုံစိုက်ရလိမ့်မယ်လို့လည်းမြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကထောက်ပြပါတယ
်ကြောက်ဖြူစီမံကိန်းတစ်ခုပေါ့လေပထမတစ်ခုကတော့ pipeline တွေ့တာပေါ့တော့နောက်တစ်ခုကအခုလောလောဆယ်ရေနံတင်သင်းဘောကြီးတွေစိုက်နေတဲ့စိတ်ကမ်းပေါ့နော်အဲ့ဒီနဲ့ပတ်သက်ပြီးတော့ကျွန်တော်အခြေအနေကတော်တော်လေးဆိုးသွားတယ်ကျွန်တော်မကြခင်လေးတွေလွန်ခဲ့တဲ့နှစ်ပတ်လောက်ကပဲကျွန်တော်မဒီကျုံကိုရောက်ပြီးပ ြန်လာတယ်အဲ့အဲ့မှာရေနံတင်တင်းမောကြီးတွေကပ်ပြီးတော့ရေနံတွေကိုပြပါအဲ့မှာတန်ကြီး12ခုကိုထည့်ပြီးတော့ရုပ်ပြီးပဲပို့နေပါပြီဒါပေမဲ့အဲ့ဒီကကြေးရော်ဒီရဲ့လူမှုဖွံ့ဖြိုးရေးအနေနဲ့ဟာတော်တော်ကိုဆူဆူဝါးဝါးနေတာရှိပါတယ်ခင်ဗျာဆိုတော့ကတော့တရုတ်ပြည်ဘက်ကဂတိကဝတ်တီနောက်အစိုးရဘက်ကဂတိကဝတ်တီကဘလို့ဘလို့ရှိမှတော့ကျွန်တော်မသိဘူးပွင့်လင်းမြင်သာမှုလည်းမရှိဘူးအဲ့ဟာနဲ့ပဲပြည်သူတွေလည်းဘာမှဟိုဖွံ့ဖြိုးတိုးတက်မှုတဲ့ခံစားမှုမရှိတော့တော့ကျွန်တော်တွေးခဲ့ရတယ်ခုတည်းကလေသိမ့်မြေသိမ့်ပြဿနာတွေကလည်းတိုးလို့တိုးလို့တန်လိုက်ရင်ရှိနေတာတွေ့ရတယ်အဲ့တော့ကျွန်တော်တို့ကရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လာရင်နံပါတ်၁ကကျွန်တော်တို့ပွင့်လင်းမြင်သာမှုပေါ့လေပွင့်လင်းမြင်သာမှုနောက်ပြည်သူတွေရဲ့အကျိုးစီးပွားကိုကာကွယ်ပေးနိုင်တဲ့ဥပဒေတွေပေါ့လေကျွန်တော်လိုတယ်လို့မြင်ပါတယ
်ရခိုင်ပြည်နယ်လိုပဲအလားတူကချင်ပြည်နယ်မြစ်စုံတဝိုက်မှာရေအားလျက်စစ်ထုတ်လုပ်ဖို့အတွက်တရုတ်ရဲ့ရေကာတာ9ခုတည်ဆောက်မဲ့စီမံကိန်းပြန်မဆောက်အောင်လို့ပြည်တွင်းမှာကန့်ကွက်မှုတွေကပြင်းထန်နေဆဲဖြစ်သလိုတရုတ်နိုင်ငံဘက်ကလည်းဒီစီမံကိန်းနေနဲ့ပတ်သက်လို့အရက်သားအစိုးရအသစ်နဲ့ဆွေးနွေးမှုတွေရှိနေပါတယ်ဒီအပေါ်မှာကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးဂျာကတရုတ်အစိုးရရောမြန်မာအစိုးရပါပြည်သူလူထုရဲ့ဆန္ဒသဘောထားကိုနားထောင်ပြီးပြည်သူဆန္ဒကိုမျက်ကွယ်ပြုတဲ့စီမံကိန်းမျိုးတွေဘယ်ပြည်နယ်မှာမှဇွန့်မလုပ်စေချင်ဘူးလို့အကြံပြုပါတယ
်အဓိကတော့ပြည်သူလူထုရဲ့အသံကိုနားထောင်ပေးဖို့ပါအခုဒီမိုကရေစီကိလေရောက်လာပြီဆိုတော့ဒီကောင်းဆောင်တွေကဟိုတရုတ်ကောင်းဆောင်တွေဖြစ်တဲ့ကျောင်းညမနံကကောင်းဆောင်တွေဖြစ်တဲ့ဒေတာခံပြည်သူလူထုရဲ့သဘောထားသူတို့ရဲ့အသံ public voice ကိုအလေးထားဖို့လိုအပ်ပါတယ်အဲ့ဒါကိုဥပေက္ခပြုရမှဇွန့်လုပ်မယ် solution တော့မကောင်းနိုင်ပါဘူးအဲ့ဒါကြောင့်မလို့ဒီဟာအခုပြည်သူလူထုကလူလားတလားမလူလားတလားဒီအဒီစီမံကိန်းကိုထောက်ခံတော့ခံတော့ဆိုတဲ့ကြလေလာတိရှိပြီးမှဒီလိုသူတဘောသားနဲ့တသားတွေစုံချက်ဖို့ရှားမှမင်္ဂလာနေမယ်လို့ယူဆရတယ်ဗျ။အဲဒီလိုသူရဲ့တဘောသားဆန္ဒကိုမဆန့်ကျင်မဲ့လူပုလူတွေဒါကြောင့်မလို့ပွင့်လင်းမိသားမဟုတ်အတိတ်ကဖြစ်တယ်ဗျ။
တရုတ်နိုင်ငံကနေအာရှအရှေ့လယ်ပိုင်းအာဖရိကနဲ့ဥရောပကိုကုန်းလန်းရေလန်းနေနဲ့ဆက်သွယ်မဲ့ကမ္ဘာလမ်းကြီးကြောင့်ဒီကမ္ဘာလုံးအတွက်ကုန်သွယ်ရေးအကျိုးအမြတ်တွေရရှိမယ်လို့တရုတ်နိုင်ငံကပြောဆိုထားတာပါ။ဒီလမ်းကြောင်းပေါ်မှာရှိနေတဲ့ဖွံ့ဖြိုးဆဲနိုင်ငံတော်တော်များများကတော့တရုတ်ရဲ့ယင်းနှီးမြှုပ်နှံမှုတွေအခြေခံအဆောက်အအုံတွေဖွံ့ဖြိုးရေးလုပ်ငန်းတွေရရှိဖို့အတော့ကိုကြိုးစိုးစိတ်အားတန်နေကြပါတယ်ဒါပေမဲ့လို့ဖွံ့ဖြိုးပြီးနိုင်ငံတွေအတွက်ဘလို့အကျိုးမြတ်တွေရနိုင်မလဲဆိုတဲ့အပေါ်မှာတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးတရုတ်ရဲ့ကမ္ဘာလမ်းမကြီးစီမံကိန်းမှာဖွံ့ဖြိုးဆဲနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေခွဲခြားမှုမရှိဘဲတာဒူညီမြတိုးတက်ရေးကိုမြှင့်တင်မှုအတွက်ရည်မှန်းထားကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကတော့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင
်မဆူမတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနှားဆင်ရပါမယ်ဒီတစ်ပတ်မှာတော့တရုတ်အစိုးရရဲ့ပိုလန်မကြီးတိဆောက်ရေးစီမံကိန်းမှာမြမပြည်ဟာအဓိကအချက်ချကြတဲ့နေရာတစ်ခုဖြစ်ကြောင်းဦးအောင်ခင်ကသုံးသက်ပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားတာကိုနှားဆင်နိုင်ပါပြီရှင်
ရောက်ပိုလာမန်ဒီလာက One Belt One Road Program ပေဂျီမှာကျင်းပပါလိမ့်မယ်။ဒါပေမဲ့မြန်မာပြည်မှာတော့ပိုလာမန်ရဲ့ရှေ့ပြေးတွေအကောင့်တွေဖောနေတာအတော်လေးကြားနေပါပြီ။မြန်မာတရုတ်ရေနံဓာတ်ငွေပိုက်လိုင်းကိုပိုလာမန်ရဲ့ရှေ့ပြေးအဖြစ်တရုတ်ကမြင်ပါတယ်။ဒီပိုက်လိုင်းဟာတရုတ်မြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယပါဝင်တဲ့၄နိုင်ငံစီးပွားရေးဇင်းကြံအတွေ့လဲစံနမူနာကောင်းဖြစ်တယ်လို့မြင်ပါတယ်။မြမဟာပိုင်လိုင်းအခွန်ငွေသာမကပဲရေနံစိမ်းတန်ချိန်နှစ်တန်းနဲ့တဘာဝဓာတ်ငွေကုဗမီတာတန်း2000ရရှိမှာဖြစ်ပါတယ်။ပိုင်လိုင်းစီမံကိန်းမှာအမှုတန်း1000ကျော်ရှိတဲ့အနေနဲ့85ရာခိုင်နှုန်းဟာမြန်မာနိုင်ငံသားတွေဖြစ်ပါတယ်။ကျွမ်းကျင်လုပ်သားတွေအတွက်အခွင့်အလမ်းကောင်းဖြစ်ပါတယ်။ပိုင်လိုင်းစီမံကိန်းကိုဒေသခံတွေလက်ခံလာအောင်လူမှုဘဝမြင့်တည်ရေးအတွက်စာတင်ကြောင်းဆေးရုံဘိုးဘွားရိတ်တာရေတွင်းရသည့်ဒါအားနဲ့လမ်းပန်းဆက်သွယ်မှုကိုတရုတ်ကဆောင်ရွက်ပေးပါတယ်ကစ်တပိုလမတိဆောက်ရေးအတွက်မြန်မာနိုင်ငံမှာလိုအပ်တာတွေကိုဖြည့်ဆည်းဖို့ဂန္ဓာဇုံမှာနှစ်နိုင်ငံပူးတွဲဆောင်ရွက်သွားမယ်လို့တရုတ်သားမဟွန်လျန်ကအေပီလာဇမ်းမှာရန်ဝန်မှာပြောသွားပါတယ
်ဒါကြောင့်မြန်မာနိုင်ငံမှာအမေရိကန်ဟာတရုတ်ကိုမကြော်နိုင်ပါဘူးမြန်မာကိုတန်ခတ်တာရုပ်သိမ်းပြီးကုန်သွယ်မှုအခွင့်ဒူးခံအဖြစ်ပြန်လည်သတ်မှတ်ပေမဲ့မြန်မာအမေရိကန်ကုန်သွယ်မှုဟာအလွန်နှေးပါသည်ကြောင့်သိရပါတယ်။ဥပမာအထည်ချုပ်လုပ်ငန်းမှာတစ်လဒေါ်လာ၄သန်းမို့သာအမေရိကန်ကိုမနှစ်ကတင်ပို့နိုင်ခဲ့ပါတယ်။ဂျပန်ကိုတင်ပို့တဲ့တန်ဖိုးရဲ့7ဘုံ2ဘုံသာရှိပါတယ်။အထည်ချုပ်လုပ်ငန်းတစ်ခုလုံးကတင်ပို့တဲ့တန်ဖိုးရဲ့300ဂိုင်းနှုန်းကိုသာအမေရိကန်ကိုတင်ပို့နိုင်တဲ့သဘောဖြစ်ပါတယ်။အထည်ချုပ်လုပ်ငန်းကိုနိုင်ငံသားကယာနှုန်းပြပိုင်ဆိုင်ခွင့်ရှိတာကြောင့်တ တရုတ်ကုမ္ပဏီအများအပြားဝင်ရောက်လာကြပါတယ်။ရန်ကုန်ကအထည်ချုပ်စက်ရုံ400ကျော်မှာတရုတ်ပိုင်ကုမ္ပဏီ300ကျော်ရှိပြီးပိုမိုများပြားလာဖို့အလားအလာရှိပါတယ်
။မြေဆုံစီမံကိန်းရပ်ဆိုင်ထားတဲ့ကိစ္စဟာလက်ရှိအစိုးရဖြည့်ရှင်းရမယ့်ပြဿနာတစ်ခုဖြစ်ပါတယ်။မြေဆုံမြညာမြေဝန်းရေအားစရစစီမံကိန်းတွေဆက်လက်အကောင်အထည်ဖော်သင့်မသင့်စုံစမ်းတင်ပြမယ့်ကော်မရှင်ကိုလွန်ခဲ့တဲ့ဩဂုတ်လကမှဖွဲ့စည်းပါတယ်။နောက်၈လကြာတော့သမရဥထင်ကျော်တရုတ်ပြည်သွားပြီးသဘောတူချက်အချို့ကိုလက်မှတ်ရေးထိုးပါတယ်။ဒါပေမဲ့မြစ်ဆုံပြဿနာမှာတော့သဘောထားကွဲလွဲတာမျိုးမရှိဘူးလို့ဆိုပါတယ်။နိုင်ငံအကျိုးရှိမဲ့သဘောတူချက်မျိုးကိုရရှိခဲ့တယ်လို့တရုတ်ဒုနိုင်ငံခြားရေးဝန်ကြီးကဆိုပါတယ်။ဥထင်ကျော်ရဲ့ဖခင်ဆရာမင်းတူဝင်ရဲ့ရေးသားချက်တွေကိုစူးစီးပြီးတရုတ်မြန်မာနှစ်ဘာသာနဲ့စာအုပ်ထုတ်တာကိုဥထင်ကျော်လာမှသာအုပ်မစ်ဆက်ပွဲကျင်းပတာကိုကြည့်ရင်တရုတ်စီယုံရေးကိုခံမှန်းနိုင်ပါတယ
်မြန်မာပြည်နာကိုတရုတ်ကကူညီဖြည့်ရှင်းမှာမို့အပြင်လူတွေဝင်လာတာကိုစိတ်နှစ်သက်ဖို့မရပါဘူးရခိုင်ပြည်နယ်မြောက်ပိုင်းကလူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးရေးကုလသမဂ္ဂလူအခွင့်အရေးကောင်စီကကိုယ်စားလှယ်အဖွဲ့ဆေးလွတ်ဖို့မတ်လကစီစဉ်တာကိုတရုတ်ကအပြင်းထန်ကန့်ကွက်တဲ့အတွက်အစီအစဉ်ဖျက်သိမ်းလိုက်ရပါတယ်မြန်မာရဲ့အချုပ်အခြာအာဏာကိုယိုတီလေးစားဖို့အရေးကြီးတယ်လို့တရုတ်ကအကြောင်းပြပါတယ်လူအခွင့်အရေးကောင်စီကစုံစမ်းရေးအဖွဲ့ဆေးလွတ်ဖို့ EU ဥရောပအဖွဲ့ကအဆိုတင်တာဖြစ်ပြီးအစီအစဉ်ကိုရုပ်သိမ်းဖို့ဥရောပကိုယ်စားလှယ်အချို့ကိုဒေါ်ဆန်းစုကြည်ကဖြောင်းပြပြောဆိုပေမဲ့အချီးနှီးဖြစ်သွားရတယ်လို့တန်တမန်အချို့ကပြောဆိုကြောင်း Nostella က EP 18ရဲ့နေ့ထုတ် Asia Times သတင်းမှာရေးသားပါတယ
်တရုတ်အစိုးရအထူးကိုယ်စားလှယ်ဆုံးကိုရှာအပီလာနှောင်းပိုင်းဘင်္ဂလားဒေ့ရှ်ကိုတွားတုံးကလည်းရခိုင်ပြည်နယ်မြောက်ပိုင်းဒုက္ခသည်ကိစ္စကိုနိုင်ငံပြဿနာအဖြစ်သဘောထားဖြေရှင်းဖို့လိုအပ်ကြောင်းပြောဆိုသွားပါတယ်။လိုအပ်လာရင်တရုတ်ကကူညီဖို့အဆင်သင့်မယ်လို့လည်းကမ်းလှမ်းသွားပါတယ်။ရခိုင်ဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ဘဇာဒေသအထိတရုတ်သားအမတ်ကတွားရောက်လေ့လာတာကိုကြည့်ရင်မြမပြဿနာကိုတရုတ်ကဘယ်လောက်စိတ်ဝင်စားတယ်ဆိုတာကိုကမ်းမှနိုင်ပါတယ်။ဒါပေမဲ့အပြင်လူဝင်လာမှာကိုတော့မလိုလားပါဘူးကရှင်ပြည်နယ်ကငင်းကြိုင်းဆွေးနွေးပွဲတွေဟာတရုတ်သားပါဝင်ပြီးအနောက်တိုင်းကပါဝင်လာမှာကိုမလိုလားပါဘူးမြန်မာပြည်ဟာတရုတ်အကျိုးစီးပွားနဲ့တရုတ်ပိုးလမ်းမအတွေ့အလွန်အရေးကြီးနေပါလေမြောက်ပိုင်းဒေသမှာအပြစ်ခတ်ရဆဲပြီးငင်းကြမ်းသွားတာနဲ့တရုတ်ဟာကချင်ပြည်နယ်ကိုဖျက်ဆီးနေလီဒိုလမ်းမကြီးကိုပြန်လည်တိစောက်မှသိကြပါလေအိန္ဒိယကိုသွားမဲ့တရုတ်ပိုးလမ်းမဟာမြန်မာပြည်ကိုဖျက်ရမှာမို့မြမပြဿနာပြည်လေရေးကိုတရုတ်ကအထူးအာရုံစိုက်နေတာဖြစ်ပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့လာမယ့်အင်္ဂါနေ့ညအတိုက်ရိုက်လေးလိုင်းဆွေးနွေးခင်းမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်။
သောတာရှင်များရှင်တရုတ်နိုင်ငံကခေတ်သစ်ပိုးလမ်းမကြီးဖောက်လုပ်ပြီးမြန်မာနိုင်ငံပအဝင်ဒေသတွင်းမှာကုန်သွယ်မှုလမ်းကြောင်းတွေချဲ့ထွင်မှုကြိုးပမ်းနေပါတယ်ဒေသတွင်းမှာစီးပွားရေးနဲ့ကုန်သွယ်မှုအဆက်အစပ်တွေပိုများလာမဲ့21ရာစုပိုးလမ်းမကြီးကနေမြန်မာနိုင်ငံအတွက်ဘာတွေများမျှော်လင့်နိုင်ပါသလဲတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေနဲ့ယင်းနီးမြုပ်နှံမှုတွေကြောင့်ခါတီးမှုတွေကြုံခဲ့ရဘူးတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာစီးပွားရေးဆက်ဆံမှုတွေကြောင့်ဒွန်တွဲပါလာနိုင်တဲ့ပြဿနာတွေကိုဘလို့ကြိုတင်ဟန်တားနိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့သူတွေမေးမြန်းချင်တဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်။
အင်္ဂါနေ့ညတိုက်ရိုက်နေလိုက်ဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့အင်္ဂလိပ်စာသင်ခန်းစာအလက်ဖြစ်ပါတယ်။ဒေါ်လာလတန်းစီစဉ်တင်ဆက်ထားပါရရှင
်။ဒီတွင်ပါအင်္ဂလိပ်မဂရန်စာကန်ဒါမှာချိုးချံချွေတာတဲ့ကစီနေတယ်ဆိုရင် ဘယ်လို EDM တွေနဲ့ညှိညွန်းသုံးလဲဆိုတာကိုတင်ပြပေးဖို့စီစဉ်ထားပါတယ်။ပထမဦးဆုံ
း Skin Flint
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက SKIN Skin ကအရေးပြ FLINT Flint ကမိခချောက်ဖြစ်ပြီးဓာတ်ရိုက်ဒီဘေကတော့မိခချောက်အရေးပြဖြစ်ပါတယ်။ဒီသုံးဆင်းသက်လာတာကတော့ရှေးတုန်းကမိမှုရမှာမိခချောက်တုံးကိုကြောက်ကြောက်ချင်းတိုက်ပြီးမိမွေရမှာအဲ့ဒီကစီနယ်ချိုးကြံလှတဲ့လူကအရေးပြားတီအောင်ပါနေတဲ့မိခချောက်ကိုမလွတ်ပစ်ဘဲသုံးလို့ရနိုင်တဲ့ပြီသုံးနေတဲ့ဖြစ်ရကန်ကြီးဆင်းသက်လာတာပါဆလိုရာကတော့ဘာပဲဖြစ်ဖြစ်အကကလေးကြံနေတောင်မှမလွတ်ပစ်ရဲတာကိုဆလိုရာဖြစ်ပါတယ်ကော့ကက်ချစ်ချက်ပြီးတော့မလွတ်ပစ်ဘဲနှမျောပြီးဆက်သုံးနေတဲ့အဖြစ်မျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါဒါကြောင့် skin flint ရဲ့EDM အဒီဘေကကျမတို့မြန်မာမှာကော်တီယာကာစီနေကြီးလို့ဆိုနိုင်ပါတယ်။သိချိုးချမ်းခြွေတာတဲ့လူဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Scooby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ John is a skin flint. Rain or shine, he always walks to work to save on the bus fare.
John ဟာကာစီနေကြီးမိုးရွာရွာနေဘူးဘူးအလုပ်ကိုသူလမ်းလျှောက်သွားတယ်။ပါစကာကတက်တာရအောင်လို့လို့ဒီပေးရပါတယ်။ George Scooby ရဲ့ဥမာကိုနောက်တစ်ခေါက်လည်လာကြည့်ကြရအောင်ပါ
။ John is a skin flint. Rain or shine, he always walks to work to save on the bus fare.
ကစီနီယာမှာနောက်ထပ်အသုံးပြုနိုင်တဲ့ EDM ကတော့
Penny Pincher
ဖြစ်ပါတယ်။စာလုံးပေါင်းက PENNY Penny ကအင်္ဂလိပ်အသုံး Penny အကျွေးစီဖြစ်ပြီးတော့ PINCHER Pincher ကတိုးစိတ်တဲ့လူဖြစ်ပါတယ်။စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘေကတော့ပြားစီကိုတူကတန်းစိတ်ကနားနဲ့ပြုလုပ်တာဖြစ်ပါတယ်။ဒီအသုံးရဲ့ EDM ဒီဘေကကျမတို့မြန်မာမှာအနိကဆုံးတပြားနှပြခွာတဲ့လူနဲ့ဆင်တူတယ်လို့ဆိုရမှာပါ။ဒီအသုံးနဲ့ပတ်သက်လို့ George Hobie ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
As a student putting herself through college, Mary was well known among her friends as a penny pincher.
Chang du bwa ko ji ne ko college ko te ya ro Mary ha de pya na pya chi thong ni ya de lu phit de lu tu tin ye chin ni ga ti tha ja de lu dei be ya ba de. George Scooby de u ma ko naw ta khaw li la chi cha ya aw ma.
As a student putting herself through college, Mary was well known among her friends as a penny pincher.
Ku naw song tin pya pe ma ga ro
cheapskate.
Phit ba de. Sa long paung ga CHEAP cheap ga zebora a paw sa lai da SKATE skate ga di ma british a thong ban sa ga yang yin ko so lo da phit par de da chang cheap skate ga zebor de yang yin nam so a paw sa lai de yang yin bo di thong ye idiom a de be ga le shin ma de zebora ko chai ne tet da ze tet ta ra ko be chi da tat nai naw ma casino pi tet ta de ni sha du ဒီနေ့ကျမတို့မြန်မာမှာအပေါ်စားချိုက်တဲ့လူဘာမဆိုဈေးပေါ်မှဝယ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။တခါတရံလဲသူများဝယ်ကျွေးတာပဲစားနေပြီးကိုကျွေးဖို့အလှည့်ကြတော့မသိကြအောင်ဆောင်းနေပြီးကိုပစံတက်တာရလေအောင်ကစီနဲလှသူကိုလဲ cheap skate ရဲ့လို့ညှိညွှန်းခေါ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Scooby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Joe is a cheap skate. He always eats instant noodle packets for lunch.
Chuga dege poza chait de lu bya. Tu ni le sa so yin a mye khaw swae de ku be sa de lu deibe ya ba de. George ku pi de u ma ku naw ta khaw li la chi cha ya aw ma.
Joe is a cheap skate. He always eats instant noodle packets for lunch.
Di de din ba ka si ne da ko tin sa pyo de EDM a thong ni phit de.
Skin flint penny pincher cheapskate
တို့ကိုတင်ပြပေးခဲ့တာဖြစ်ပါတယ်။နောက်တရင်ပါကုလူချင်းမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
။ဒေါ်လာတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ဒီတနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမြန်မာစံတော်ချိန်မနေ့6နိုင်ခွဲမှာဆက်လက်ထုတ်လွှင့်မယ့်အစီအစဉ်ကတော့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခဲ့အစီအစဉ်ပဲဖြစ်ပါတယ်။ထုတ်လုပ်သူမဆုမုံနဲ့ကိုအောင်အောင်စီစဉ်တင်ဆက်တဲ့စနေနေ့ညကဓာတ်ရိုက်လေးလိုင်းဆွေးနွေးခဲ့ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရအောင်ပါရှင်။
စနေနေ့ညတည့်ရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကကျူးဇော်ပါတယ်ဒီကနေ့ကျွန်တော်တို့အဓိကဆွေးနွေးမယ့်အကြောင်းအရာကတော့ဒီပြည်ပမှာတွားရောက်ပြီးတော့ပညာသင်ကြားခဲ့သူတွေသူတို့တွေဒီပြောင်းလဲလာတဲ့မြန်မာနိုင်ငံရဲ့အခြေအနေအောက်မှာမြန်မာနိုင်ငံကိုပြန်ပြီးတော့ပညာရေးဝန်ဆောင်မှုတွေလုပ်ကင်ကြတဲ့အခါမှာဒီကျောင်းတွေတက္ကသိုလ်တွေသင်တန်းတွေဖွင့်တဲ့အခါမှာသူတို့တွေအနေနဲ့ရင်ဆိုင်ရတဲ့ခက်ခဲတွေနောက်ဒီခက်ခဲတွေကိုဘယ်လိုရင်ဆိုင်ကျော်လွှားနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးသွားမှာပါဒီဆွေးနွေးပွဲမှာပင်နိုင်ဆွေးနွေးမယ့်သူတွေကတော့မတ်မေပလဲသွယ်ပါသူက Smile Education Training Institute ဆိုပြီးတော့အဖွဲ့ဖွဲ့ထားပြီးတော့ဒီဆရာမတွေရဲ့သင်ကြားပြသမှုဘိုင်းမှာအရေးသေးမြန်မာလောက်အောင်သင်တန်းပေးနေသူဖြစ်ပါတယ်။မင်္ဂလာပါမတ်မေပလဲသွယ်ခင်ဗျာ။တဲ့ရဲလေးလိုင်းဆွေးနွေးခန်းအစီအစဉ်ကကျေးဇူးပါတယ
်။မင်္ဂလာပါရှင်။အားလုံးကိုနှုတ်ဆက်ပါတ
ယ်။ဟုတ်ကဲ့နောက်တစ်ယောက်ကတော့ဒေါက်တာကျော်မိုးထွန်းပါ။နောက်ဒေါက်တာကျော်မိုးထွန်းဟာနယူးယောက်ဘတ်ပုတ်ကလီကတက်ကတူနဲ့ရေးတက်ကတူတွေမှာPhD ဘွဲ့ရအောင်ပေါ့ပညာစီးပုခဲ့ပါတယ်သူကအခုကမှမြန်မာပြည်ကိုပြန်ပြီးတော့ Parmit Tech သူထူထောင်ဖို့ကြိုးပမ်းနေပါတယ်လောလောဆယ်မှာတော့ Parmit Institute ဆိုပြီးတော့ဒီအဖွဲ့ဖွဲ့ပြီးတော့သင်တန်းတွေပေးနေပါတယ်မင်္ဂလာပါကိုကျော်မွထွန်းဟုတ်ကဲ့
ခင်ဗျာမင်္ဂလာပ
ါဟုတ်ကဲ့နောက်တစ်ယောက်ကတော့မတ်တူတူမှာပါမတ်တူတူမှာထိုင်းနိုင်ငံ Rangham Tech သူမှာပညာရေးဆိုင်ရာချီးမံခံကွဲမှုမဟာဘွဲ့ရရှိခဲ့သူပါသူကပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNEI ရဲ့အတွေ့အမှုတူလေးဖြစ်ပါတယ်မင်္ဂလာပါမတ်တူတူမှာ
မင်္ဂလာပါရှင်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အခုဒီစပြီးတော့ဟိုအရင်ဆုံးမတ်မေပလဲသွေကိုမေးမြန်းခြင်းပါတယ်ဆိုတော့မတ်မေပလဲသွေတို့အနေနဲ့ဒီ Smile Education Training ပေါ့လေဆရာဆရာမတွေကိုဒီအရေးသွေးမြင်မလာအောင်သင်တန်းတွေပေးနေတဲ့အခါမှာဘယ်လိုအခက်အခဲမျိုးတွေကိုအဓိကရင်ဆိုင်ရပါလဲခင်ဗျာ
ဟုတ်ကဲ့ရှင်ဒီရေးဆိုင်ရအခက်အခဲတွေကတော့အများကြီးပေါ့နော်ဒီဆရာဆရာမတွေရဲ့ပညာရေးကဏ္ဍကအရင်အရေးကြီးတယ်အာကျမဒီ teacher training တွေကိုပြည်내နဲ့တိုင်းနေမှာတောင်းရောက်ပို့ချတဲ့နေရာမှာဆရာဆရာမရဲ့လိုအပ်ချက်တွေပေါ့နော် teaching methodology စင်တွေမကပဲနဲ့အာပေါ့နော်ဒီဆရာဆရာမတယောက်ရဲ့အာလိုအပ်ချက်ဘဝအတွက်တာလိုအပ်ချက်တွေအများကြီးရှိတာကိုလေတွေ့ရတယ်ပြီးတော့ teacher training တပို့ချတဲ့နေရာမှာခုနကဘောနော်ဒီပညာရေးဒီတိုင်းရဲ့ပြည်နယ်မှာရှိတဲ့ပညာရေးတာဝန်ကိုထမ်းဆောင်နေရဲ့မြို့နယ်ပညာရေးမှူးတိုင်းပညာရေးမှူးဘောနော်ကျမတို့ training တပို့ချမယ်ဆိုလို့ရှိရင်ဒီ permit ပေါ့နော်ခွင့်ပြုချက်အမိတ်ကိုကျမတို့စောင့်ရတယ်တလက်စာထဲမှာဒီဆရာဆရာမတွေရဲ့က teaching methodologies ကသူတို့ကအရင်ကိုလိုအပ်နေတယ်ပေါ့နော်ဘာလို့လဲဆိုတော့ခုနကကျမတို့ဒီပညာရေးခန္ဓာနဲ့နိုင်ငံတော်ကိုတိဆောက်မဲ့နေရမှာဆရာဆရာမတွေအားလုံးကအခုကဘာပေါ်မှာဒီကနေ့ updated teaching methodology စီကိုသူတို့ကရက်မှတ်နေကြတယ်အဲ့တော့ဟိုနိုင်ငံတော်ကလည်း BED တင်တန်းနေပို့ချတယ်အဲတလက်စာထဲမှာတယ်နောင်လာမဲ့၄နှစ်ကြာကာလအတွက် master plan ဆိုပြီးတော့နေပေါ့နော် teachers education အတွက် college တွေကိုဖွင့်ဖို့စီစဉ်နေရယ
်
တစ်ခါမှလည်းဆရာဆရာမ ratio နဲ့ကျောင်းသူကျောင်းသား ratio ပေါ့နော်အဲ့ဒါတွေကလုံးဝမမျှပါဘူးအဲ့တော့တတော့တနေရာနေပြီးတော့နေခုနကလိုအပ်နေတဲ့ပညာရေးဆရာမအရေးသွေးမြင့်တင်တဲ့ ကဏ္ဍတွေကိုဖြည့်ဆည်းဖို့ရအတွက်အများကြီးပံ့ပိုးပေးဖို့လိုတယ
်။ဟုတ်ကဲ့
။ challenges တွေကတော့ခုနကကျွန်မတင်ပြသွားတဲ့အထက်မှာလည်းတချို့ပါသွားတယ်။
ဟုတ်ကဲ့ဟုတ်ကဲ့မတ်မေပလက်တွေကျွန်တော်တို့ဟိုဒီအသေးစိတ်ကိုတော့နောက်ပိုင်းမှာဆက်ပြီးတော့ဆွေးနွေးရအောင်ပါ။အခုတခါမေးချင်တာကတော့ဟုတ်ကဲ့ဟိုဒေါက်တာကျော်မိုးထွန်းပါ။ဒေါက်တာကျော်မိုးထွန်းဝင်ရောက်ဆွေးနွေးပြပါဦးခင်ဗျ။
โอเคဆိုတော့အခုအခက်အခဲတွေဆိုတာကတော့ကျွန်တော်ဒီ institution နဲ့ပြောမယ်ဆိုရင်တော့ဗောနော်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာအခုဒီဒီပုဂ္ဂလိကပညာရေးအဥပဒေဗောနော်အဲ့ဒါတွေလည်းမထွက်သေးတာတချောင်းနောက်တစ်ပိုင်းကဒီကျွန်တော်တို့လိုမျိုးမြန်မာနိုင်ငံကိုပြန်ရောက်လာတဲ့လူငယ်တွေဗောနော်ဒီလူငယ်တွေဆိုပညာရေးမှာဝင်ပြီးတော့အသုံးခွန်ဆိုင်လုပ်နေတဲ့လူငယ်တွေအများကြီးပဲရှိပါတယ်ကျွန်တော်လိုမျိုးပဲသူတို့တွေအကုန်လုံးကလည်းဒီလိုမျိုး not for profit ပေါ့နော် NGO စိတ်တယ်နဲ့အကျိုးမြတ်မရှာတဲ့စိတ်တယ်နဲ့လာပြီးတော့လာလို့ဖို့ရောက်လာကြတယ်ဒါပေမဲ့ဒီ NGO နဲ့ပတ်သက်ပြီးတော့လည်းဟိုပေါ့နော်ဥပဒေတွေလည်းကောင်းကောင်းပေါ့နော် NGO တော့ဖွဲ့လို့ရတယ်ပေါ့နော်ဒါပေမဲ့ဒီ NGO နဲ့ပတ်သက်ပြီးတော့ဒီရနိုင်တဲ့အခွင့်အလမ်းတွေပေါ့နော်ကတော်တော်နည်းနေပြီးတဲ့ဟာမှာဒီအလုပ်လုပ်ရတဲ့ခါမှာကျွန်တော်ဒီလိုမျိုး NGO လုပ်ငန်းတွေရောလုပ်ရတဲ့ခါမှာတော်တော်နှောင့်နှေးမှုလေးတွေရှိပါတယ်အဲ့ဒါကတော့ကျွန်တော်ဒီ institution နေနဲ့ကြည့်ပြီးပြောမယ်ဆိုဒီ major ကြီးနှစ်ခုပေါ့နော
်ဟုတ်ကဲ့
ပထမတစ်ခုကတော့ဒီ private education act မှာထွက်သေးတာတကြောင်ဒုတိယတစ်ခုကဒီလိုမျိုး NGO လုပ်ငန်းတွေလုပ်ချင်နေဆိုရင်ဒီလိုမျိုးအတိအကျဟိုရှင်းရှင်းလင်းလင်းခွင့်လန်းနေမရသေးတာတကြောင်ပေါ့နော်အဲ့ဒီနှစ်ကြောင်ကတော့ကျွန်တော် institution နဲ့ပတ်သက်ပြီးတော့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့
နောက်တစ်ခုကကျတော့ကျွန်တော်တို့ဒီပေါ့နော်ចောင်းသားတွေပေါ့နော်ចောင်းသားចောင်းသူတွေ
ကိုဒေါက်တာကျော်မိုးထွန်းရေကျွန်တော်တို့အဲ့ဒီအပိုင်းတချို့အပိုင်းတွေကိုကျွန်တော်တို့နောက်ကြတော့မှဆက်ပြီးတော့ဆွေးနွေးရအောင်ပါအခုတခါကျွန်တော
်
ဟုတ်ကဲ့အလှည့်ပေးချင်တာကတော့မတ်တူတူမှာပါမတ်တူတူမှာဝင်ရောက်ဆွေးနွေးပြအောင်ခင်ဗျာ
ဟုတ်ကဲ့ပါဆရာဟုတ်ကျွန်မလည်းဒီပေါ့နော်ဒီပညာရေးနဲ့ပတ်သက်တာတင်ယူပြီးတော့ကိုပြန်လာတဲ့အချိန်မှာပို့တေချာတာကျွန်တော်ပညာရေးစနစ်ပြောင်းဖို့လိုတယ်ပေါ့နော်ဆိုတော့ကျမတို့အညာရေးစနစ်ကြောင်းမှုလေခါတော့အညာရေးစနစ်မှာအဓိကကြားတဲ့ဆရာတွေနဲ့ပတ်သက်တဲ့ကဏ္ဍကိုကျွန်တော်တို့မှဟိုလုပ်ဖို့အတွက်ဟိုအဆန္ဒရှိတယ်အဲ့အတွက်ကျွန်မဆရာတွေနဲ့ပတ်သက်တဲ့ဟာကိုကျွန်တော်တို့လုပ်တယ်ပေါ့အဓိကကတော့အဲဘာလို့ရွေးချယ်လဲဆိုတော့အဲ့လိုအချိန်မှာကျွန်တော်တို့နိုင်ငံရေးအပြောင်းအလဲထူးခြားမဖြစ်သေးတဲ့အချိန်မှာကျွန်တော်တို့ဒီအဲမူဝါဒရေးရာကိစ္စတွေအပြောင်းအလဲဖို့ခက်ခဲနေတဲ့အချိန်မှာကျွန်တော်တို့စာသင်ငန်းစေအပြောင်းအလဲခြင်းတော့ကျွန်တော်တို့အဲဝင်လို့ဖို့လိုတယ်အဲ့ဒီမှာတော့ဆရာကြီးကအရေးကြီးရယ်ဆိုပြီးတော့ကျမတို့ကဒီဆရာကြီးနဲ့ပတ်သက်တဲ့တဏ္ဍာန်တွေကိုလို့ဖို့လိုရယ်ဆိုရယ်ယူဆရှိအဲ့ဒီယူဆကိုကျမလက်ခံတဲ့အတွက်ကျမဆရာကြီးနဲ့ပတ်သက်တဲ့တဏ္ဍာန်အောင်လုပ်တယ်သူပြတော့ကျမစာသင်ခန်းတွေခန့်စွမ်းကာချာကိုချိန်ဖို့အတွက်တော့ကျမတို့လက်ရှိကျင့်သုံးနေတဲ့ဒီအလို့ကျမှတ်တင်ယူတဲ့စာသင်ခန်းတွေမှာကျမတို့စဉ်းစားခွင့်လို့ကျမမိဘမိခွင့်လို့ကျမတို့ပေါ့နော်ဆိုရယ်ဒီဒီမိုကရေစီအလေးချင်နေမရှိဘူးအဲ့ဥစ္စာတွေကိုပေးနိုင်တဲ့သင်တန်းတွေပေါ့အဲဒီမက်သော်ဒိုလော်ဂျီတွေပေါ့ကျွန်မတို့အဲ့ဒီဥစ္စာတွေကိုကျွန်မတို့ပြီးဖို့အတွက်ဆုံးဖြတ်ပြီးတော့ကျွန်မဆရာကြီးဥစုနဲ့ကျွန်မသင်တန်းတွေစပီးခဲ့ရပေါ့အဲ့တော့ဘာလို့အခက်အခဲစတွေ့လဲဆိုတော့သင်တန်းတွေပြီးတဲ့အခါမှာတော့အဓိကကျွန်မတို့ဒီစာသင်ခန်းတွေကိုကြောင်းဖို့လိုတယ်ခုနကစဉ်းစားတွေးခေါ်တဲ့စာသင်ခန်းတွေကြောင်းဖို့လိုတယ်ဆိုတော့ idea မှာတော့ get သိမတွေ့ဘူးအလုံးဆရာကြီးကလက်ခံတယ်ကြောင်းဖို့တော့လိုတယ်ပေါ့ဒီ logistic system အရာပေါ့နော်ဒါပေမဲ့အဲ့မှာဘာအခက်အခဲဖြစ်လဲဆိုတော့အဲ့ချိန်မှာကျင့်သုံးနေတဲ့ကျွန်မတို့ Samuel Smith တို့အဲ့တော့ကျမတို့ဒီအလွတ်ကျတဲ့စနစ်တို့ပေါ့နော်စစ်စေးပုံစံတွေပေါ့နော်အဲ့ဒီပုံစံတွေကအခန္ဓာဖြစ်တယ်လက်ရှိကျင့်သုံးနေတဲ့ဟာတွေကမူဝါဒရဥဒေရတိတိကျကျပြတ်ထန်းထားတာမဟုတ်ဘဲနဲ့ကျမတို့ဘဟုကလမ်းညွှန်တဲ့အတိုင်းပဲဆရာတွေကဒီဆက်ဟိုလိုက်ပြီးတော့ဒီဆက်သင်ခန်းမှာဒီသင်ကြားပေးနေရတဲ့ခါကျတော့ကျမတို့ပြီးတဲ့သင်တန်းတွေကပြီးလိုက်တဲ့သင်တန်းကနီးစနစ်တွေကကောင်းတယ်သူတို့ပြန်ပြီးတော့အသုံးချရတဲ့နေရာမှာအခက်အခဲဖြစ်နေအောင်တွေ့ရပေါ့အဲ့တော့ကျမချုပ်ပြီးပြောလို့ရှိရင်တော့အဓိကပြဿနာကတော့ကျမတို့မူဝါဒမှာ gap ဖြစ်တာကိုတွေ့ရခုနကဟိုကြောင့်မိုးဆရာကြောင့်မိုးထွန်းလေးပြောသွားတာတွေ့ရပေါ့တကယ်တမ်းကျမတို့ကဒီခုနတကယ်လုပ်ပိုင်ခွင့်လို့ဒီပါဝင်ခွင့်ဆိုတဲ့အဥပဒေတွေကျမတို့မူဝါဒတွေကအရှင်းရှင်းလင်းလင်းမရှိတဲ့ခါကြတော့လုံးဝကံရခက်နေတဲ့ဟာအဓိကတော့တွေ့ရရှိရပေါ့ကျမတို့ဒီမူဝါဒအပြောင်းလဲလုပ်ဖို့ကတော့ကျမတို့တစုတစ်ဖွဲ့ထဲတော့မရဘူးအားလုံးစုပေါင်းပြီးတော့ကျမတို့မူဝါဒရေးရအပြောင်းလဲတွေလည်းလုပ်ဖို့လိုရဆိုတာကိုလည်းတပြိုင်တည်းကျမတို့စဉ်းစားမိတဲ့အတွက်ဆက်ပြီးတော့စုပေါင်းပြီးတော့လှုပ်ဆောင်တဲ့ဒီမူဝါဒရေးရအပြောင်းလဲစုဖွဲ့လှုပ်ရှားမှုတွေမှာလည်းကျမပါဝင်ပတ်သက်ခဲ့တာပေါ့နော
်ဟုတ်ကဲ့ပါအ
ဲ့မှာလည်းခက်ခဲအများကြီးရှိပါတယ်ကျမနောက်ပိုင်းမှာ
ဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ပါဆိုတော့အခုဒီတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဝင်ရောက်ဆွေးနွေးဖို့လေးလိုင်းပေါ်မှာရောက်နေတဲ့သူကတော့မက်အီထွန်းဖြစ်ပါတယ်မက်အီထွန်းဟာဒီ Britain Oxford Brookes Tech တို့မှာစီးရင်ကင်ပါတာရဲ့နဲ့သင်ကြားလာခဲ့သူပါသူဟာဒီမြန်မာပြည်မှာပြန်ပြီးတော့ Educom Accountancy Service ဆိုပြီးတော့သင်တန်းဖွင့်လှစ်ပေးနေသူပါမက်အီထွန်းရဲ့ဒီမက်အီထွန်း ဒီရင်ဆိုင်တွေ့ကြုံနေရတဲ့ခက်ခဲနဲ့ပတ်သက်ပြီးတော့ဝင်ရောက်ဆွေးနွေးပြပါဦးခင်ဗျာ
။ဒီမှာမနစ်ကပဲမနစ်ကရောက်ပါတယ်ရှေ့အင်္ဂလန်နေပြီးတော့အာဒီမှာဇူလိုင်မှာ Education Accountancy ဆိုပြီးတော့အကြောင်းတစ်ခုစတင်ဖွင့်လှစ်ခဲ့ပါတယ်။အာကျမတို့ကျမဒီအကြောင်းဖွင့်ရတဲ့ရည်ရချက်ကတော့ဒီလုပ်ငန်းခွင်ပေါ့နော်အတုံးပြူပါပါရတစ်ခုအနေနဲ့အကောင့်နဲ့ပတ်သက်ပြီးတော့ Finance နဲ့ပတ်သက်ပြီးတော့ Audit နဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးလုပ်ငန်းခွင်မှာတကယ်လက်တွေ့အသုံးချမလဲဆိုတာကိုဥတည်ပြီးတော့တင်ကြားတာပါ။ဒါပေမဲ့ကျမတို့ပထမဆုံးရှိတဲ့အခက်အခဲကတော့တင်ကြားရေးပေါ့နော်ဆရာတို့လည်းခုနကပြောသွားပြီးဆိုတော့လေဟိုဘလို့ခေါမလဲကျမတို့ကကြတော့ဒီဟိုလုပ်ငန်းခွင်ဆိုတော့လုပ်ငန်းခွင်ရောက်တဲ့အချိန်မှာကို set control set confidence နဲ့ပေါ့နော် self study ပုံစံမျိုးစတိုင်နဲ့တွားကြပါလေဒါပေမဲ့တကယ်ကြတော့ကလေးတွေကဟိုအဲ့လိုမျိုးဖြစ်မလာပဲနဲ့ဟိုတခြားတယောက်ကိုအရန် align အရန်လောက်နေတာပြေးရတဲ့ခါမှာကြတော့ကျမတို့အဲ့လိုမျိုးစတင်ကြရေးအပိုင်းမှာတော်တော်လေးကိုအခက်ခဲရှိပါလေအဲ့ဒါလေးကိုသိကြတာပါဘယ်လိုမျိုးကျမတို့သူတို့ရဲ့ mode တွေကိုဘယ်လိုမျိုး change လုပ်ပေးရမလဲဆိုတာကိုသိချင်ပါပါ
ဟုတ်ကဲ့ပါဆိုတော့ကျွန်တော်အခုခုနမမေပလဲတွေ့လို့ဒေါက်တာကျော်မိုးထွန်းတို့မတ်သူသူမာတို့ဟိုပြောသွားတဲ့အထက်ထဲမှာကျွန်တော်နားလည်တော့ဆိုလို့ရှိရင်တော့ဒီအခုဒီစာတင်ကြောင်းတွေဖွင့်လှစ်ပြီးတော့တင်ကြားပေးတဲ့အခါမှာခုနလိုပါသက်ဆိုင်ရာနဲ့ချိတ်ဆက်ပြီးတော့တချို့လောက်ရတဲ့အပိုင်းတွေမှာအားနည်းမှုတွေရှိတယ်ဆိုတာမျိုးကျွန်တော်နားလည်မိပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာပေါ့လေဒီ2015လောက်ကနေပြီးတော့အမျိုးသားပညာရေးဥပဒေစိုးပြီးတော့ဒါဟိုအတီးပြူပြဋ္ဌာန်းပြီးပါပြီဆိုတော့ဒီဥပဒေကတော့ဘလောက်ထိအောင်ဒီပုတ်ကလေးကကျောင်းနေနဲ့ပတ်သက်ပြီးတော့အထောက်အကူဖြစ်စေပါလဲဒေါက်တာကျော်မိုးထွန်းဆွေးနွေးပြပါခင်ဗျာ
โอเคครับสมัยอุติ้งเซ็งอันนี้เนี่ยปะเนาะจนตีตะลอง2014เซปเทมเบอร์มาดีเล่มแม่ยีโทรพี่တော့อะตีปุไล่ไปได้ damage ไอ้นอกป้ายมาแล้วตรุดีจนเราดีမြန်မာနိုင်ငံပြည်အရေးဥပဒေနဲ့ပတ်သက်ပြီးတော့ပေါ့เนาะဟိုเจ้าหน้าတွေမကျေနပ်တာလေးတွေရှိတာလေးပေါ့เนาะအဲ့ဒါလေးနဲ့ပတ်သက်ပြီးတော့ဟို protest လေးတွေဖြစ်ခဲ့တာလေးတွေလည်းရှိပါတယ်ဒါတွေကတော့ထားပါတော့เนาะအခုကတော့ကျွန်တော်တို့ဒီမြန်မာပညာရေးမြန်မာနိုင်ငံပညာရေးဥပဒေအနေနဲ့ကတော့ဒါ parent law ကတော့ထွက်ပြီးပြီပေါ့เนาะ parent law ထွက်တယ်ဒါပေမဲ့ကျွန်တော်တို့ဟာ new ဥပဒေတွေပေါ့เนาะ sectoral law လို့တော့ခေါ်တာပေါ့เนาะအဲ့ဥပဒေတွေကတော့မထွက်သေးဘူးပေါ့เนาะအဲ့တော့ဒီဒီ sectoral law တွေဖြစ်တဲ့ private education act ကိုအများကြီးပဲရှိပါတယ်เนาะအဲ့ဒါတွေအသေးစိတ်မထွက်သေးတဲ့အခါကျတော့ကျွန်တော်တို့လိုရတာလေးတွေနည်းနည်းခက်ခဲနေတာလေးအများကြီးပဲရှိပါတယ်now so in the report in the thought ထားရဲပေါ့เนาะဒီ NESP ဆိုတဲ့เนาะ report မှာတော့ကျွန်တော်တို့ဒီဘလောက်ကတော့ဒီအရင်တော့ဟိုးအရင်တော့ CSR ဆိုတဲ့အားလေးတခုရှိပါတယ်အဲ့ CSR ကိုပြန်ပြီးတော့ဟိုနည်းနည်းလေးမွန်းမှန်ပြီးတော့ပေါ့เนาะ NESP ဆိုပြီးတော့ထွက်ထားတာလို့ကျွန်တော်တို့ဒီအတိုင်းဝိုင်းကတော့မြင်တယ်ပေါ့เนาะအဲ့ဒါလေးလည်းအတွေးသိသိသွားမယ့်အစားပေါ့เนาะဒီလိုမျိုးလေးအင်းရစီဒီလိုပို့လေးတကထက်ထွက်တယ်ထက်ထွက်ပြီးတော့ဘာဆက်လို့မလဲဆိုတာကိုလည်းအတိအကျကြီးလည်းကျွန်တော်မသိသေးပါဘူးအဲ့ဒီလိုမျိုးဖြစ်နေတဲ့အခါကျတော့ကျွန်တော်တို့အနေနဲ့ဒီနိုင်ငံရေးအတွင်းနဲ့ကလည်းဘလို့ဒီ government sector ဘိုင်းမှာလည်းကျွန်တော်တို့ဘလို့ပညာရေးမှာဝိုင်းကူရမလဲဆိုတာလည်းကျွန်တော် question တွေထုတ်ပြရရှိပါတယ်ကျွန်တော်တို့လိုမျိုးအကျိုးမြတ် for profit ဟုတ်ပါတော့ not for profit အကျိုးမြတ်မရှာတဲ့အကြောင်းတွေအနေနဲ့ကြပြန်ဒီလိုမျိုး NGO အနေနဲ့ကြပြန်တော့လေဒီ private education act ကအပြင်ချမထွက်သေးတဲ့ခါကျတော့ကျွန်တော်တို့လည်းဘာလို့လွတ်လွတ်အောင်လည်းမသိပါဘူးအခုဒီတော့ကျွန်တော် approach မှာတော့ကျွန်တော်တို့လုပ်နေတဲ့လုပ်ငန်းမှာတော့ဒီကျွန်တော်ကတော့တက္ကသိုလ်ကြီးထောင်နေတာပေါ့နော် not for profit အကျိုးမြတ်မရှာတဲ့ private ပုဂ္ဂလိကတက္ကသိုလ်ကြီးကြီးတခုထောင်နေတာပါအဲ့ထောင်ဖို့အတွက်လည်းကျွန်တော်အရင်ကတက်ခဲ့တဲ့ကျောင်းပေါ့နော် Bard College က president နဲ့လည်းကျွန်တော်စကားပြောပြီးသွားပါပြီသူတို့တွေကလည်းကျွန်တော်တို့တက္ကသိုလ်ကြီးဒါပေါ်ပေါက်လာတယ်ဆိုရင်ပေါ့နော် Bard College ကနေပြီးတော့ကျွန်တော်တို့ဒီ Parami တက္ကသိုလ်မှာ၄နှစ်တက်သွားပြီးသားကျောင်းသားတွေကို Bachelor's Degree ပါ Bard College ကနေပေးမယ်ပေါ့နော်ဒီမြန်မာနိုင်ငံမှာဒီလိုမျိုးပေးလို့ရလားမရလားဆိုတာလည်းကျွန်တော်တို့မသိသေးဘူးပေါ့နော်အဲ့တော့ကျွန်တော်ခုနကပြောတဲ့ဟာကိုပြန်ချီရမယ်ဆိုရင်တော့ဒီလိုမျိုးဥပဒေတွေအတိအကျမရှိသေးတဲ့ခါကျတော့ကျွန်တော်တို့လည်းလိုရတယ်စိတ်ငြိမ်စိတ်ငြိမ်ဖြစ်နေတာအများကြီး
ဟုတ်ကဲ့ပါဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ပါဆိုတော့ကျွန်တော်မတ်တူတူမောင်မေ့ချင်ပါတယ်မတ်တူတူမောင်က NNE ရမှာလဲဒါအတွေ့အမှုတူဆိုတော့ပေါ့လေပညာရေးဥပဒေရေးဆွဲရမှာလဲ NNE ရနဲ့ညှိနှိုင်းခဲ့တာတွေရှိရလို့ကျွန်တော်တို့သိရပါတယ်ဆိုတော့ဟိုအခုလိုပညာရေးဥပဒေရေးဆွဲပြီးတဲ့နောက်ပိုင်းမှာရောနောက်ထပ်ဒီလိုပို့ပြီးတော့ဒီလုပ်ငန်းကိုင်ကိုင်းတွေလုပ်ရလွယ်ကူအောင်နောက်ထပ်နည်းဥပဒေတွေထွက်လာဖို့ဘာကြောင့်ကြံ့ကြံ့နေလို့ထင်တာပါလဲ
ဟုတ်ကဲ့ကြဟို
ခုနကကျွန်မထုံပြရတဲ့မှာကျွန်မ2014-2015မြို့သားဒီညာယူပြီးအကြောင်းပါသွားရပေါ့နော်ကျွန်မတကယ်တော့အဲ့ဒီ2014မှာကစက်တင်ဘာမှာမြို့သားဒီညာယူပြီးထွက်တယ်ဟိုကြောင့်ဒီဒီမိုကရေစီပညာရေးလှုပ်ရှားမှုတွေကနေပြီးတော့ဒီကဟိုမြို့သားဥပဒေကိုပြင်ဆင်ဖို့ပြောရတဲ့ကျွန်မ2015မှာတခါဒီမြို့သားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေထွက်တယ်အဲ့တော့ဥပဒေကတော့ရှိပြီဒါပေမဲ့အဲ့ဒါနဲ့ဆက်ဆက်တဲ့ဆက်ဆက်ဥပဒေဆက်ဆက်နည်းဥပဒေတွေမှာတော့ကျွန်တော်တို့အခုထိတိမထွက်ရှိသေးဘူးပေါ့နော်ဒါကတော့ပြဿနာတစ်ခုဖြစ်တယ်အဲ့တော့ကျွန်တော်တို့ခုအဲ့တော့2014မှာလဲကျွန်တော်အငင်းပွားတယ်2015ဥပဒေပြင်ဆင်တဲ့ဥပဒေထွက်လာတော့လဲထပ်ပြီးတော့ဒါအငင်းပွားတဲ့အငင်းပွားတဲ့ဥပဒေတရားဖြစ်ပဲရှိခဲ့အဓိကဘာလို့ပြောနေတာလဲဆိုတော့ကျွန်တော်တို့ခုနဒီအားကိုအကြံပေးခဲ့ကြတယ်ဆိုတော့ဘာလို့အငင်းပွားနေသေးတယ်ကျွန်တော်တို့အဖြေရလက်ကောင်းအဖြေမထွက်သေးဘူးလို့ပြောတာကျွန်တော် academic freedom လို့ပြောတယ်ကျွန်တော်ပညာရေးလွတ်လပ်ခွင့်ပြဿနာပါအဲ့တော့ကျွန်တော်တို့ပြီးခဲ့တဲ့ကာလတွေကနေကျွန်တော်တို့ဒီပညာရေးစနစ်ကိုပြောင်းတဲ့ခါကျတော့ကျွန်တော်ဘုံချုပ်ဝင်မှုရှင်းချတဲ့ပညာရေးကိုတောင်းဖို့လိုတယ်ပညာရေးလွတ်လပ်ခွင့်ရှိဖို့လိုတယ်ဆိုပြီးအကြံပေးပေမဲ့ထွက်ပေါ်လာတဲ့အမျိုးသားပညာရေးဥပဒေတွေကအဲ့ဒါကိုအပြေအဝအာမခံတဲ့အပြေအဝထောက်ပံ့ပြုတဲ့ပညာရေးဥပဒေတွေဖြစ်မလာဘူးပေါ့ဒါကြောင့်ခုနကပြောရဲကျွန်မကိုပိုင်အကြောင်းပဲကိုပိုင်အကြောင်းနေဖွင့်တဲ့နေရာမှာလဲကျွန်မခုနဆက်ဆက်ပြီးတော့ကျင်တာပါဥပမာအခြေခံပညာအကြောင်းနေဖွင့်တာရှိမယ်အစင်းမြင့်ပညာရေးအကြောင်းနေဖွင့်တာရှိမယ်အခုဥပမာကိုပိုင်အကြောင်းနဲ့ပတ်သက်တဲ့ပုဂ္ဂလိကအကြောင်းဆိုလဲပုဂ္ဂလိကအကြောင်းရဲ့ဥပဒေတွေခုနကမူဝါဒတွေကတိကျရှင်းလင်းပြီးတော့ပြတ်သားဖို့လိုရဲဟိုတိကျရှင်းလင်းဖို့လိုရဲလို့ထင်တယ်အဲ့ဒါတွေနဲ့အေးအရင်ဆက်ဆက်တဲ့ညှိုးပြီးတဲ့အခုတိမထက်ဘူးဆိုလိုချင်တာကအခုတပေါင်းဒီနေ့ထိရနေတဲ့အဲဟိုအပြောင်းလဲကမပုပ်ပိကအကြောင်းတွေဖွင့်မယ်ဆိုပုပ်ပိကအကြောင်းတွေပညာရေးရင်မှန်းချက်ဒီပညာရေးတန်ဖိုးထားမှုတွေနဲ့သူ့ရဲ့တရားတင်ယုံညွန်းတဲ့ပင်ကြားနည်းစနစ်တွေနဲ့ကျွန်တော်တော့တွားဝင်မရှိဘဲနဲ့ပုပ်ပိကအကြောင်းဖြစ်ဒီမှတ်ပုံတင်လိုက်ပြီဆိုတာနဲ့အခြေခံပညာစစ်အကြောင်းတွေဆိုလို့ရှိရင်ကျွန်တော်တို့ဒီအစိုးရရဲ့တင်ယုံညွန်းတဲ့ကိုပဲတင်ပြီးတော့အစိုးရရဲ့စံပေးပွဲမှာကိုပဲဝင်ပြီးတော့ဟုတ်ပါတော့နော်ဟိုစစ်ပြီးနေရတယ်ဆိုတော့ဒီပညာဒီပုဂ္ဂလိကအကြောင်းတစ်ခုရဲ့ပေါ့နော်အနှစ်သာရကပျောက်နေတယ်ပေါ့နော
်ဟုတ်ကဲ့ကျွန်
တော်တို့ပညာရေးလွတ်လပ်ခွင့်လို့ပြောရင်ကျွန်တော်တို့ဒီ public education လို့ပြောရင်အများနဲ့သက်ဆိုင်တဲ့အစိုးရပညာရေးစနစ်တွေလွတ်လပ်ဖို့လိုတယ်လို့ကျွန်တော်တို့ဒီ private sector တွေမှာလည်းလွတ်လပ်ခွင့်ပေးဖို့လိုတယ်အဲ့ဒါတွေနဲ့ပတ်သက်တဲ့ဥပဒေတွေကတော့ဒီကနေ့အထိဟိုပါတိတိကျကျနဲ့ရှင်းရှင်းလင်းလင်းတော့မထွက်ထားသေးဘူးပေါ့နော
်ဟုတ်ကဲ့ပါ
ကျွန်တော်တို့မဆူလို့ကျင်တာအယူဆပိုင်းမှာလည်းပြဿနာရှိတယ်အနှစ်သာရပိုင်းမှာလည်းပြဿနာရှိတယ်နောက်လုံထုံးလုံးဒီပိုင်းမှာလည်းဒီဥပဒေတွေဥပဒေတွေအခုတည်းတော့ရှင်းရှင်းလင်းလင်းမရှိသေးဘူးပေါ့အဲ့ဒါတွေတော့ကျမတို့ထပ်ပြီးတော့အကြံပြုဟိုအကြံပြုတိုက်တွန်းတင်တယ်လို့ထင်ပါတယ်အားလုံးပေါ့နော်ဒီအရင်နဲ့တောင်းဝင်တက်တဲ့တွေ့ရအောင်
ဟုတ်ကဲ့ပါဟုတ်ကဲ့မမေပလဲသွဲကိုမေးချင်ပါတယ်ခင်ဗျဒီ2016ပေါ့လေဟိုလွန်ခဲ့တဲ့နှစ်အတွင်းမှာပဲဒီအမျိုးသားပညာရေးမူဝါဒကော်မရှင်ဆိုပြီးတော့အစိုးရလည်းဖွဲ့စည်းပေးထားပါတယ်ဆိုတော့အဲ့လိုကော်မရှင်ဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာရောဘာတွေဟိုထူးခြားတိုးတက်လာတာတွေရှိပါလဲခင်ဗျဟု
တ်ကဲ့အော်ပညာရေးဝန်ကြီးကသူရဲ့ဒီပေါ့နော်ဒေါက်တာအော်ဦးမျိုးသိန်းကြီးပြောထားပြီးတော့အင်တာဗျူးလုပ်ထားတယ်ဒီနေ့ပြီးတော့မတ်လ28ရက်နေ့မှာပေါ့နော်အော်ဒီ Ministry of Education ကနေပြီးတော့လေတိုးတက်ပြောင်းလဲလာတဲ့ဒီ2016ကနေ2021ပေါ့နော်မြို့သားပညာရေးမဟာဗျူဟာစီမံကိန်းကိုဟိုတနှစ်တာပြင်တိုးတက်အောင်လုပ်ဆောင်ခဲ့တဲ့အရာတွေကိုကျွန်မလေ့လာတွေ့ရှိရတယ်ပေါ့နော်အဲ့တော့ခုနကမတူတို့ကခုနဒေါက်တာကျော်မိုးထွန်းတို့ကဆွေးနွေးရခဲ့မှာလေဒီပညာရေးဥပဒေနဲ့ပတ်သက်ပြီးတော့တော်တော်လေးဆွေးနွေးခဲ့ပြီးလိုအပ်တာတွေလည်းဖြည့်ဆက်ပြောခဲ့တယ်တစ်ခါမှလည်းကျွန်မတွေ့လိုက်ရတာကဒီ2030ပေါ့နော်တခုပေါ့နော်အဲ့ဒါ Inchon Declaration မှာဒီကျွန်မတို့ quality education နဲ့ quality assurance ကိုရအောင်ဟိုလုပ်ပေးရမယ်အရာလေးတွေကိုလည်းကျွန်မထပ်ပြီးတော့ဖြည့်ဆက်ပြီးတော့ပြောချင်တယ်တစ်ခါကလေဒီ2016နဲ့2017အတွင်းမှာဒီယခုလက်ရှိပေါ့နော်ဒီပညာရေးမူဝါဒဌာနဆောင်ရွက်နေတဲ့တိုးတက်မှုဒီအထဲမှာ inclusive education ပေါ့နော်အဲ့ဒီအတွက်လေပံ့ပိုးကူညီတဲ့အရာတွေကိုလည်းကျမတို့အများကြီးတွေ့ရတယ်နောက်တစ်ခုက teachers education အတွက်လေ teachers training တွေကိုလည်းအခုပေါ့နော် intensive ကို in house training ကို service ယခုလက်ရှိ teacher training တွေလည်းယူနေတာတွေကိုလည်းတွေ့ရတယ်ပြီးရဲ့ခါကြတော့အခုဒီကျမမကြခင်ကဒီ London မှာဒီ state counselor နဲ့တွေ့တဲ့ meeting မှာလည်းပြောသွားတယ်ကျမတို့တိုင်းပြည်က federal ပြည်ထောင်စုကိုဦးတည်နေတဲ့အတွက်ကြောင့်မို့လို့ federal education ကို promote လုပ်မယ်တလက်စာထဲမှာဒီ assessment system ကိုလည်း grading ပေးတဲ့ system ဖြစ်အောင်ကြိုးစားကြမယ် tuition စနစ်ကိုလည်း short ချမယ်ဆိုတာတွေလည်းထည့်တင်ပြောကြတာတွေ့ရတယ်တစ်ဖက်မှာလည်းဒီ peace ပေါ့နော် peacekeeping process လုပ်တဲ့နေရာမှာအခုဒီ mother tongue space ပေါ့နော်ဒီ bilingual education နဲ့ပြောပြော multilingual education နဲ့ပြောပြောမိခင်ဘာသာစကားကိုတောင်းစာသင်ခန်းထဲမှာ curriculum တွေ design လုပ်ပြီးတော့ねထက်သွင်းပညာသင်ကြားရတာကိုလည်းဒီ Ministry of Education ကနေပြီးတော့ねပံ့ပိုးဆောင်ရွက်မယ်ဆိုတာကိုလည်းတွေ့ရတယ
်ဟုတ်ကဲ့ပါ
တိုင်းနာဘာသာစကား49မျိုးပေါ့နော်အဲ့ဒါတွေကတိုးတက်လာတယ်လို့ကျွန်မမြင်ရတယ်ပေါ့နော
်ဟုတ်ကဲ့ပါခင်ဗျာ
နောက်လိုအပ်တဲ့ဟာလေးကိုနည်းနည်းလေးပြီးရင်ဆက်ပြီးတော့ဆွေးနွေးပါအောင်မယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါဆိုတော့ဒီလေးလိုင်းပေါ်မှာအခုဆွေးနွေးဖို့ရောက်နေတဲ့သူလေးနောက်တစ်ယောက်လည်းရှိပါတယ်ကိုအောင်ခိုင်မှာကိုအောင်ခိုင်ဟာထိုင်းမြန်မာနေဆက်ကပညာရေးလုပ်ငန်းတွေမှာထဲထဲဝင်ဝင်ပါဝင်ခဲ့သူတဦးပါဒီအခုတော့မဟုတ်ဦးပညာရေးအဖွဲ့အတွက်တင်ယွန်းညွှန်းနှံစာအုပ်တွေရေးသားနေတဲ့အပြင်တခြားဒီသင်တန်းတွေပေးနေရမှာလဲပါဝင်နေသူတူဖြစ်ပါတယ်ကိုအောင်ခိုင်ဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲကျွန်တော်တော့လေအခုဒီအရှိရဆက်ဆံမတွေပြောသွားတဲ့အချက်လက်တွေအဲမှာနောက်တစ်ချက်ပေါ့နော်ကျွန်တော်ထည့်သွားတာရှေ့ရှောက်ပညာရေးဖိလစ်ကိုစဉ်းစားဖို့အတွက်ကိုကျွန်တော်ကအဓိကနောက်ရက်တင်ယွန်းညွှန်းနှံပုံစံတွေကြောင်းလဲဖို့အဓိကကျွန်တော်ဆွေးနွေးချင်ပါတယ်ဗျာအဲကျွန်တော်တို့ခုလက်ရှိကျွန်တော်နိုင်ငံမှာကျင့်သုံးနေတဲ့အဲပညာရေးဒီ union ဆောက်ကြရသူတို့ကကျောင်းသားတွေရဲ့နားလည်သဘောပေါက်မှုကိုဒါအတိအကျထားပြီးတော့ကြီးကြီးထားတယ်ပေါ့နော်ဆိုလိုချင်တာ sex တွေတည်င်းချက်လက်တွေကိုဒါအများဆုံးပေးထားပြီးတော့ကျောင်းသားတွေရဲ့စိတ်ကျဉ်သုံးသပ်နိုင်တဲ့စွမ်းအားကိုနည်းနေတာကိုတွေ့ရတယ်ဗျာဆိုတော့အဲကျွန်တော်တို့ကဒီအခုခုနမှပြောရတဲ့ဟိုဆမရှိရတဲ့ဘာဆမဆိုလို့ favorite ဒီပညာရေးစနစ်ကိုတောင်းတဲ့ solution ကျွန်တော်တို့ရပါတဲ့ကျောင်းသားတွေကိုနိုင်ကိုယ်တိုင်ဒီမှာစဉ်းစားသုံးသပ်နိုင်တာရှိတယ်ဒီနေ့ရစနေမျိုးဖြစ်ဖို့အတွက်ဆိုလို့ရှိရင်အဲကျွန်တော်တို့ကဒီတင်းညွန်းနဲ့မျိုးကိုကြောင်းလဲပြဖို့ဒီနိုင်မှာလို့ပါတယ်။အဲတင်းညွန်းနဲ့နေရာလဲအားရလေဒါပေမဲ့ကျောင်းသားတွေရဲ့ဒီကိုယ်ဟာအဖြစ်ကိုကိုယ်တိုင်ရှာပြီးတော့လုပ်နိုင်တဲ့ပညာရေးမျိုးစနစ်မျိုးဟောဖို့ကောင်းတဲ့အာမခံချက်ပြနိုင်တဲ့ပြင်ပင်းညွန်းနဲ့ကျွန်တော်ကကြောင်းလဲပြဖို့လို့ပါတယ်ဗျာ။အဲနောက်တစ်ချက်မှာပဲခုမှဆက်ဟိုအရင်ဆက်မှာပြောရတယ်ကျွန်တော်လည်းဆက်ဆက်မှရဲ့ training ပေါ့နော်။အဲဒီချက် training ဒီကိုပြီးတဲ့အခါမှာလည်းတရားတွေကကျွန်တော်တို့ဒီဆက်ဆက်မှဒီကြောင်းလဲပုံမှာလည်းကျွန်တော်အများကြီးအဆင်ပြေရမယ်ဗျာအခုကျွန်တော်လက်ရှိကျွန်တော်အမီနာဖဝင်ကျမှာတွေ့နေရတဲ့ဆရာဆရာမတွေမှာအခုဒီအစိုးရအနေနဲ့စမ်းသပ်နေတဲ့အခုမူလာဒဏ်နောက်အဆင်
ဟုတ်ကဲ့
ဆက်ပြီးစမ်းသပ်ပြီးတော့လုပ်နေကြအဲ့ဒီကသင်ကြားရေးပုံစံတွေပေါ်မှာမှသူတို့အနေနဲ့လိုက်ပါနိုင်ဖို့တော်တော်လေးခဲနေတာတွေ့ရတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့
ကျွန်တော်ကဒီပညာရေးဥစ္စာနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကဒီပြည်ရဲ့အစိုးရရောဒီအခုချက် NGO sector တွေရော private sector တွေရောဆရာဆရာမတွေရောအခုကျွန်တော်တို့ရဲ့ပညာရေးပို့အားကောင်းမှုတက်ဆိုကျွန်တော်တို့ရဲ့မိဘတွေတောင်းသားမိဘတွေပါဝင်နိုင်တဲ့လို့အခွင့်အရေးတွေပါပေးခြင်းနဲ့လို့ကျွန်တော်
ဟုတ်ကဲ့ပါဟုတ်ကဲ့ပါကိုအောင်ခိုင်ဆိုတော့ကျွန်တော်တို့ဒါအစီအစဉ်ကလည်းမကြာခင်ဒီ5မိနစ်လောက်ဆိုရင်တော့ပြီးဆုံးတော့မှာပါဆိုတော့ဒီအခုတော့ဟိုအီးမေးလ်နဲ့ဝင်လာတဲ့ဟာတခုကိုကျွန်တော်တို့ဖတ်ပြခြင်းပါတယ်ရန်ကုန်မြို့ကမောင်ပဆိုပြီးတော့အီးမေးလ်ပေးပို့ထားပါတယ်မတ်ဤတန်စီဖတ်ပြပေးအောင
်ဟုတ်ကဲ့ပါရှင်သူရေးထားတာကတော့ဘလို့ပဲပြန်လာပြန်လာပြည်ပရောက်မြန်မာတွေမြန်မာပြည်ပြန်လာမယ်ဆိုတော့ဝမ်းသာရတာပေါ့ပညာရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်တာကောင်းပါတယ်အဓိကအချက်ကသူတို့ပြန်လာပြီးလုပ်တဲ့လုပ်ငန်းတွေအောင်မြင်မှုရတာပွားရတာပေါ့ဗျာမြန်မာပြည်မှာလက်ရှိပညာသင်ကြားနေတဲ့ကျောင်းသားကျောင်းသူတွေကျောင်းသားမိဘတွေရဲ့ဘဝကိုတော့ထူးခြားပြီးအထောက်အကူပြုမယ်မထင်ပါဘူးလိမ်မသွားရင်ပဲတော်လှပေါ့ပညာသင်စရိတ်တွေကတန်းနဲ့ချီတာမို့မိဘအများစုကတတ်တိုင်မယ်မထင်ပါဘူးဆိုပြီးသူကရေးသားထားတာပါ
โอเคก้าวมาอีกครับสรุปด่าတော့ဒီอีเมลเนี่ยยีตาเปิ้ปท่าได้ซาปอเลยสรุปกูจะมุทุ่นเมจินมาเลยสรุปဒီမြန်မာနိုင်ငံမှာအခုလက်ရှိဖွင့်ထားတဲ့ဒီပုတ်ကလေးကเจ้าနေနေအခုဒေါက်တာจอมุทุ่นတို့ဖွင့်လင့်နေတဲ့เจ้าနေတင်တန်းနေเนี่ยဘယ်လိုกว่าช้ําမှုရှိလဲဆိုတော့ဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကတော့ကျွန်တော်ဒီမြန်မာရန်ကုန်အတွင်းမှာဖြစ်ဖြစ်ပေါ့เนาะမြန်မာနိုင်ငံမှာပဲဖြစ်ဖြစ်ဒီ not for profit ဆိုတဲ့အကျိုးမြတ်မရှာတဲ့เจ้าနေဘယ်လောက်ရှိလဲဆိုတော့ကျွန်တော်ဟို systematically တော့မကြည့်ရသေးပါဘူးကျွန်တော်လည်းအဲ့အတွက်လည်းအချိန်မရသေးပါဘူးဒါပေမဲ့ကျွန်တော်သိသလောက်ကတော့မြန်မာနိုင်ငံမှာအခုရှိနေတဲ့အကြောင်းအများစုပေါ့နော်အကုန်လုံး public အကြောင်းအများစုဟာ for profit ပေါ့နော် for profit အကြောင်းတွေပါဆိုတော့ကျွန်တော်အဲ့ for profit အကြောင်းတွေအနေနဲ့သူတို့ကလည်းဒီကျွန်တော်သိသလောက်ဒီ business registration ရှိရတယ်ရှိကြတယ်ပေါ့နော်ကျွန်တော်တို့ကတော့ NGO လက်မှတ်နဲ့ပဲကျွန်တော်တို့အကြောင်းကိုဖွင့်ပြီးတော့ရည်တည်နေပါတယ်ပြီးတော့ကျွန်တော်တို့အကြောင်းမှာဆိုရင်လည်းကျွန်တော်က not for profit ကိုဟိုရှေ့ရှုတဲ့အကြောင်းတစ်ခုအနေနဲ့လည်းကျွန်တော်တို့ကျောင်းသားတွေမှာရွေးတဲ့အခါကျရင်ငွေမရှိတဲ့ကျောင်းသားတွေကိုလည်းကျွန်တော်တို့ကပညာသင်ကိုရဲရဲရွရွပေးပြီးတော့ကျွန်တော်ကခေါ်ပါတယ်ခင်ဗျဟုတ်ကဲ့ခင်ဗ
ျဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ကျွန်တော်ဒီတစ်ခါမေးချင်တာကတော့ဟိုပါမက်ဤထွန်းပါဆိုတော့ဒီမြန်မာနိုင်ငံမှာပေါ့လေအခုလိုမျိုးဒီအစိုးရတည်တက်လာပြီးတဲ့နောက်ပိုင်းမှာကဏ္ဍအသီးသီးမှလည်းလာပြီးတော့ရင်းနှီးမြှုပ်နှံကြတဲ့သူတွေရှိပါတယ်ဆိုတော့မက်ဤထွန်းကတော့ဒါပညာရေးကဏ္ဍမှာပြန်လာပြီးတော့လှုပ်တာပေါ့လေဆိုတော့ဒီရန်ကုန်မှာပြန်လာပြီးတော့ဘလို့တင်တဲ့မျိုးတွေကိုဖွင့်ဖို့စူးစမ်းလဲဘာကြောင့်ဟိုဒီလိုတင်တဲ့မျိုးတွေကိုရွေးချယ်ပြီးတော့ဖွင့်ဖို့စူးစမ်းတာလဲခင်ဗျအခက်တူတူဖြေပေးပါ
ဟုတ်ကဲ့ရှင်ကျမကတော့ဒီ accounting နဲ့ audit တွေကိုပဲအထူးပြုလုပ်ပြီးတော့တင်နန်းဖွင့်ထားတာပါအဲ auditing ကတော့ကျမစဉ်းစားခဲ့တာတော့ဒီပမာပြီမှာပေါ့နော်တပ်ပါဒီ auditing တစ်ခုလိုအပ်တယ်လို့ယူဆလို့ပါအခုလောလောဆယ်မှာပေါ့နော်ကျမတို့အခုလောလောဆယ်ဆိုလို့ရှိရင်ပြဿနာကြီးကတော်တော်လေးတက်နေရဲဆိုတော့ဒီလက်လက်တဲ့ပေါ့နော်အမိခိုခင်းတဲ့ audit အဖွဲ့အစည်းတစ်ခုကိုတည်တောင်းကျင်ပါတယ်အဲ့ဒီအတွက်ကိုဥတည်ပြီးတော့ဒီလိုမျိုး training တွေကိုလည်းဒီနိုင်ငံတကာစနစ်နဲ့အညီအသင်္ချာပြောဒီလိုမျိုးအဖွဲ့အစည်းတစ်ခုတည်ဆောက်နိုင်တဲ့အဆင့်ထိရောက်ရှိအောင်ကျွန်မလုပ်ပြီးအကျိုးစားလုပ်ဆောင်နေပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ပါကျေးဇူးပါဆိုတော့မတ်မေပလက်တွေကိုမြေ့ကျင်ပါတယ်အခုလိုအခြေအနေမျိုးပါပေါ့လေဒီမတ်မေပလက်တွေတို့အနေနဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေထဲမှာပြေလည်အောင်ပေါ့ဒီသက်ဆိုင်ရာတွေအနေနဲ့လည်းဝိုင်းဝန်းပြီးတော့ဖြည့်ရှင်းပေးခြင်းနဲ့အဲကိစ္စတစ်ခုကိုပြောပါဆိုရင်ဘာဖြစ်မလဲခင်ဗျအခက်တူတူလေးဖြည့်ပေးပါခင်ဗျ
teacher training လုပ်မယ်လို့ကျွန်မအရင်တော့ပြောတဲ့အတိုင်း teacher training လုပ်တဲ့ sector စီမှာငင်းငင်းနဲ့ပတ်သက်မဲ့ပေါ့နော်လုပ်ပိုင်ခွင့်ကိုအမြန်ဆုံးထောင်ရပေးစီချင်ပါတယ်
ဒေါက်တာကျော်မိုးထွန်းအောင်ခက်တူတူလေးပြောပြပါအောင်ခင်ဗျအခက်ခဲတွေပြေလည်ဖို့အတွက်ဆိုလို့ရှိရင်အဓိကဘာတွေကိုဖြည့်ရှင်းပေးစီချင်တာလဲခင်ဗျသက်ဆိုင်ရာအနေနဲ့
ဟုတ်ကဲ့ခင်ဗျာသက်ဆိုင်ရာအနေနဲ့ကတော့ဒီလိုမျိုးအရင်တော့ကောနော်လုံထုံးလုံနည်းတွေနဲ့ပတ်သက်ပြီးတော့အရင်တင်းကျပ်မှုမရှိအောင်လို့လုပ်ပေးစီချင်ပါတယ်ဒါအစိုးရအနေနဲ့ကောနော်အခုဒီလေဟိုးရှေးခေတ်ကဟိုဒီခေတ်ကဟို policy တွေလည်းကျင့်သုံးနေဥပမာပြဒီအကြောင်းမှဆိုရင်ကျွန်တော်တို့တွေဒီဟိုရက်ွက်တွေမြို့နယ်တွေမှာတစ်ဆင့်ဆင့်3-4ဘက်ကျောင်းကြားရတာတွေပါတယ်ကောနော်ဒါတွေကတော့မလို့အတော့ဘူးလို့ကျွန်တော်ထင်ပါတယ်ဒီ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်အတွက်အချိန်ကုန်ဆုံးသွားပြီဖြစ်တာမို့ဒီအစီအစဉ်ကိုဒီမှာပဲရန်နာပြရစီခင်ဗျာပါဝင်ဆွေးနွေးခဲ့သူအားလုံးကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ထလို့သူမဆုမွန်နဲ့ကိုအောင်စီစဉ်တင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောရရှင်တွေနားဆင်လို့တဲ့တည်တခြင်းတွေတောင်းလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။
နည်းပညာနဲ့ပတ်သက်လို့ကမ္ဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA မြန်မာပိုင်းတနင်္ဂနွေနေ့မနေ့ပဲအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ကျမတို့တနင်္ဂနွေနေ့ညနေထုတ်လွှင့်မဲ့ radio အစီအစဉ်ကိုတော့ line meter 16.25 တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်းကြီးညာပေးပါမယ်ရှင်
နောက်ကိုရီးယားနိုင်ငံကပက်ထင်းတပ်ဒုံးကျည်တစ်ခုကိုတိုင်းပြည်အနောက်မြောက်ဘက်ကမ်းခြေအနီးကနေတင်းငွေနဲ့မှာဆန်းတပ်ပြစ်လို့လိုက်ကြောင်းတောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များရဲ့အကြီးအကဲကပြောပါတယ်မြောက်ကိုရီးယားရဲ့ရန်လိုတဲ့လူရအပေါ်သူတို့အနေနဲ့အနီးကစောင့်ကြည့်နေကြောင်းနဲ့ဖြစ်လာနိုင်တဲ့အခြေအနေတွေအတွက်အစင်းနဲ့ပြင်ဆင်ထားကြောင်းတောင်ကိုရီးယားစစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မြောက်ကိုရီးယားရဲ့အခုပက်ထင်းတပ်ဒုံးကျည်ဆန်းတပ်ပြစ်လို့မှုဟာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာကြပြီးဒီလူရအပေါ်ဂျပန်နိုင်ငံအနေနဲ့ပြင်ထန်ကန့်ကွက်ကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်FVI ပြည်တော်စုထောက်လိုင်းစုံစမ်းစစ်ဆေးရေးဘျူရိုအကြီးအကဲအသစ်အမည်ကိုအစောဆုံးရှေ့သတင်းပတ်အတွင်းမှာသိရှိနိုင်လိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောကြားလိုက်ပါတယ် FVI အကြီးအကဲအသစ်ဘသူဖြစ်တယ်ဆိုတာကိုသူ့အနေနဲ့ဆုံးဖြတ်ချက်အမြန်ချနိုင်လိမ့်မယ်လို့ဗာဂျီးနီးယားပြည်နယ်လင်ချ်ဖတ်မြို့မှာရှိတဲ့ Liberty Tech တို့ရဲ့ဘွယ်နှင်းသဖြင့်အခမ်းအနားမှာမိန့်ခွန်းပြောကြားဖို့အသွား Air Force One လေယာဉ်ပေါ်မှာသမ္မတထရမ့်ကသတင်းတောက်တွေကိုပြောကြားလိုက်တာဖြစ်ပါတယ်EU ဥရောပသမဂ္ဂရဲ့စာနာမှုအကူအညီပေးရေးနဲ့ပြည်ပခဖြည့်ရှင်းဆိုင်ရာမဟာမင်းကြီးခရစ်စတော့စတာလီယာနစ်ဆာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးစာနာမှုအကူအညီပေးရေးဆိုင်ရာမြေပြင်အခြေအနေတွေကိုလေ့လာဖို့အတွက်မြန်မာနိုင်ငံမှာမေလ12ရက်ကနေ14ရက်နေ့အထိအလဲပတ်ရောက်ရှိနေပါတယ်စတာလီယာနစ်ဆာရခိုင်ပြည်နယ်အတွင်းကစာနာမှုလိုအပ်နေတဲ့အခြေအနေတွေကိုကိုယ်တိုင်လေ့လာနိုင်ဖို့အတွက်စစ်တွေမျိုးကိုစနေနေ့နောက်ပိုင်းကရောက်ရှိလာကြောင်းပြည်내အစိုးရတာဝန်ရှိသူတွေကပြောပါတယ် EU အနေနဲ့မြန်မာနိုင်ငံကိုမေးမထားကြောင်းမြန်မာနိုင်ငံအတွက်စာနာမှုအကူအညီတွေနဲ့ဘေးအန္တရာယ်လျှော့ချနိုင်ရေးဆိုင်ရာအကူအညီယူရို12တန်းအကူအညီပေးမှာဖြစ်ကြောင်းမဟာမင်းကြီးကကြေညာခဲ့ပါတယ်။တမန်တော်ဒေါ်နယ်ထရမ့်ရဲ့ကမ္ဘာစီးပွားရေးဆိုင်ရာချင်းကန်လှုပ်ဆောင်မှုဟာဆက်မှုထိပ်သီးနိုင်ငံကြီးတွေအတွက်ပိုပြီးအဆင်ပြေစေမယ်လို့ယုံကြည်ကြောင်းအမေရိကန်ဗန္ဓာရေးဝန်ကြီးစတီဗင်မနူးချင်းကအီတလီနိုင်ငံဘာရီမြို့မှာကျင်းပတဲ့ဆက်မှုထိပ်သီး9နိုင်ငံ G7 ညီလာခံမှာကမ္ဘာဗန္ဓာရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမှပြောကြားလိုက်ပါတယ်ခင်ဗျာ။
တရင်တင်ချက်ကိုကိုစုံဝင်လိုက်တင်ညာပေးခဲ့တာပါဒီမနေ့အစီအစဉ်ထုတ်လို့ရမှာကတော့ဒေါက်ကင်မျိုးသက်ဖြစ်ပြီးဆက်ပိုင်းဆက်ရိုင်းအင်ဂျင်နီယာကတော့ Dave Magnet ဖြစ်ပါတယ်ဒီမှာရှားဖောင်ပါဒီမနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် View American တန်တင်းငွေနေမနေ့ပဲမြန်မာဘာသာအစီအစဉ်ကိုနားဆင်ခဲ့တဲ့အတွက်သောတာရှင်များအားလုံးကိုကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.